Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီနဲ့10:00အထိလိုင်းတူမီတာ1925 30နဲ့လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်။အခုတော့ဒီညအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုကျွန်မနောက်လောက်တင်ပြသွားမှာပါ။ရုရှားနိုင်ငံမှာပြည်ခရက်24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားသူ11,000နီးပါးဆစ်ဆီတွေ့ရှိခဲ့တာကြောင့်ကူးစက်မှုပေါင်း23,000ကျော်သွားပါပြီ။ဒီအရေအတွက်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာကိုဗစ် -19 လူနာဒုတိယအများဆုံးလည်းဖြစ်ပါတယ်။ရောဂါပိုးဆစ်ဆီမှုပေါင်း 5.8 တန်းကျော်လောက်ထားတဲ့ရုရှားနိုင်ငံမှာသေဆုံးသူနောက်ထပ်109ယောက်တိုးလာတဲ့အတွက်စုစုပေါင်း 2,100 ကျော်ရှိပါတယ်။ကယောဂါနဲ့ဆက်ပြီးတော့ရင်ဆိုင်နေရပေမဲ့လည်းရုရှားအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအသွာလာကန့်သတ်မှုတွေလျှော့ချပြီးတော့လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ပြင်ဆင်နေပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ်ကတော့ယောဂါပိုးစစ်ဆေးမယ့်နေရာတွေတိုးချဲ့ထားသလိုအမေရိကန်မှာနေ့စဉ်စစ်ဆေးမှု3သိန်းလောက်နဲ့စစ်ဆေးမှုပေါင်းစုစုပေါင်း10တန်းကျော်အထိရောက်လာတော့မယ်လို့သတင်းလာနေကပြောဆိုခဲ့ပါတယ်။
These additional sites are helping us ensure access.
တမန်တို့ချက်ဖွင့်လှစ်ထားတဲ့နေရာတွေမှာအမေရိကန်ပြည်သူပြည်သားအလုံးအသားအရမခွဲကြဘဲဘယ်သူမှစိုးတန်းသူစစ်ဆေးခံနိုင်အောင်သူဆိုရအဖွဲ့ကအာတုံခွန်ဆိုင်လုပ်ကိုင်နေပါတယ်လို့တမန်ထရမ်ကပြောဆိုသွားတာပါ။ Quidel ကုမ္ပဏီကအတည်ပြုထုတ်လုပ်ထားတဲ့စစ်နဲ့လူခဏကိုယ်တွေကကိုရိုနာဗိုင်းရပ်စ်ပိုးဗီဇာကိုစစ်ဆေးဖို့မကြာခင်တိုးမြှင့်ဆောင်ရွက်နိုင်မယ်လို့လည်းအမေရိကန်အစီအမံအရာရှိတယောက်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးကဏ္ဍချက်တွေကိုအစောတလင်းဖိရှော့ပေးလိုက်မှာကိုသူ့အနေနဲ့ဆိုရင်ကြောင့်ဒီကနေ့လွှတ်တော်မှာထွက်ဆိုရမှာပြောဆိုမယ်လို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိတောက်သားအန်သိုနီဖောက်ချီကပြောလိုက်ပါတယ်။ကဏ္ဍမှုတွေဖိရှော့ပေးတဲ့နေရာမှာသမ္မတအင်ဖီရိုရဲ့အဆင့်3ဆင့်ပါဆစ်ဆေးဆောင်ရမယ့်အကြံပြချက်တွေကိုမလိုက်နာဘူးဆိုရင်နိုင်ငံတော်ဝန်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုအတော်များများဖြစ်လာနိုင်ကြောင်းလွှတ်တော်ကော်မတီကိုပြောကြားသွားမယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာဖောက်ချီကနယူးယောက်တိုင်းသတင်းစာနဲ့တွေ့ဆုံမင်းမြန်ကမှပြောဆိုလိုက်တာပါ။ကန့်သတ်မှုတွေမြင်မြန်ဆန်းဆန်းလျှော့ပေးလိုက်ရင်လူအသက်တွေဆုံးရှုံးရုံနဲ့မဟုတ်ပဲပုံမှန်အခြေအနေတွေရောက်ဖို့နှောင့်နှေးသွားနိုင်တယ်လို့လည်းပြောပါရယ်။ကန့်သတ်မှုတွေအမြန်ဖြစ်လျှော့ပေးလိုက်ခြင်းအပြင်လူလူကြမ်းရင်းနဲ့သမ္မတထရမ်အစိုးရအဖွဲ့ရဲ့စီးပွားရေးဦးမော်လာစေမယ့်စီစဉ်တွေအပေါ်မှာပါထိခိုက်လာစေတယ်လို့လည်းကြမ်းရင်းပညာရှင်တွေကသတိပေးထားပါရယ်။အထက်လွှတ်တော်ကျန်းမာရေးပညာရေးအလုံသမားရေးနဲ့ပင်စင်အကျိုးခံစားခွင့်ရရာကော်မတီကအလုံနဲ့အကြောင်းတွေကိုလုံခြုံစိတ်ချစွာပြန်ဖွင့်နိုင်ရေးကြားနာမှုမှာတော့ဒေါက်တာဖောက်ချီအပါဝင်ထိတ်တန့်အရာရှိလေးဦးကိုခေါ်ယူမင်းမြန်မာလေးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ်သူ့သမ္မတမိုက်ပန်စတိုးနဲ့အနီးကပ်ရှိသူနေရာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပေမဲ့အင်ဖီရိုမှာအခြေအနေတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်ကြောင်းသမ္မတကပြောဆိုလိုက်ပါတယ်။သမရနဲ့သူ့သမရတို့နဲ့အနီးကပ်ရှိနေသူနှစ်ယောက်မှာယောဂါပိုးကူးစက်ခံရတဲ့အပေါ်တင်းထောက်တွေရဲ့မင်းမြတ်ချက်ကိုသမရထရောင်ကမနေ့ကဖြေကြားရမှာပြောဆိုလိုက်တာပါသမရအင်ဂျီရိုကကယောဂါတွန့်ပြန်ဆောင်ရေးလုပ်ငန်းအဖွဲ့ဝင်တွေဖြစ်တဲ့ကူးစက်ယောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီးလ်နဲ့အစားအစာနဲ့စီးပွားစီမံကုကဲရေးဌာန FDA အကြီးအကဲဒေါက်တာစတီဖန်ဟန်ဒိုလည်းယောဂါပိုးတွေ့လူနာနဲ့အနီးကပ်ရှိခဲ့တဲ့နောက်ပိုင်းသီချခွဲနေနေကြတာပါဒီလိုအခြေအနေတွေကြောင့်အင်ဖီရိုမှာနှာခေါင်းစည်းတွေဝတ်ပြီးတော့သွာလာလုပ်ကင်လာတာကိုလည်းတွေ့လာရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံနေရချိန်မှာအင်တာနက်ဆိုက်ဘာတိုက်ခိုက်မှုတွေတိုးလာနေကြောင်းအမေရိကန်တာဝန်ရှိသူတွေလာတဲ့ခြေသတိပေးပြောဆိုလာပေမဲ့ပြည်နိုင်ငံရဲ့လက်ချက်လဲဆိုတာကိုတော့မပြောပါဘူးဒါပေမဲ့လေကိုရိုနာဗိုင်းရပ်စ်ကကွေးစေးထုတ်လုပ်မှုကမ္ဘာ့သမားအပြိုင်ဆိုင်ကြိုးပမ်းနေကြတဲ့သိပ္ပံသုတေသနလုပ်ငန်းတွေအပေါ်ဆိုက်ဘာတက်ခိုက်ရေးသမားတွေပြင်မှတ်ထားလာကြတဲ့အခုလိုချိန်မှာတော့တရုတ်နိုင်ငံကိုလက်ညှိုးထိုးဖို့ခြေလှမ်းပြင်လာနေပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့ပြည်ထရေးဝန်ကြီးဌာနကလာမယ့်ရက်ပိုင်းအတွင်းပူရဲထုတ်ပြန်ဖို့စီစဉ်ထားတယ်ဆိုတဲ့သတိပေးချက်မှာကိုရိုနာဗိုင်းရပ်စ်ကကွေးစေးကုသရေးနဲ့ပိုးစစ်ဆေးစမ်းသပ်မှုတွေနဲ့သက်ဆိုင်တဲ့သုတေသနပြုချက်တွေကိုတရုတ်နိုင်ငံကအွန်လိုင်းကနေဖောက်ထွင်းခွင့်ယူဖို့ကြံစည်နေကြောင်းစွပ်စွဲထားတယ်လို့ဆိုပါတယ်။Red Point Cyber Security Company အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပြည်ထရေးဝန်ကြီးဌာနရဲ့အစီအမံသတင်းအချက်အလက်ဖလှယ်ရေးလုပ်ငန်းအဖွဲ့ဝင်လည်းဖြစ်တဲ့ Ted Bradshaw ကအဲ့ဒီသတိပေးချက်ထုတ်ပြန်မဲ့အစီအစဉ်ကိုသတင်းလာနဲ့ VOA နဲ့တွေ့ဆုံမေးမြန်းခန်းမှာအတည်ပြုပြောကြားခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေကတော့မှတ်ချက်တစ်စုံတရာမပေးခဲ့ကြပါဘူး
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမမြသစင်အောင်ပါတရင်လေးကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ရခိုင်ပြည်နယ်ကလည်းနဲ့ကိုင်ပဋိပက္ခတွေနဲ့မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်ထဲဆွေးနွေးဖို့ရှိနေပါတယ်ကြာသပတေးနေ့မှာစီစဉ်ထားတဲ့တကပိတ်စည်းဝေးကိုကျင်းပဖို့ဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကပါဝင်ဆွေးနွေးမှာဖြစ်ကြောင်းလည်းတန်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်ရခိုင်ပြည်နယ်တွင်ဧပြီလနောက်ပိုင်းတုန်းကကိုဗစ် -19 တက်ခွဲနမူနာတွေတည်ဆောင်လာတဲ့ကုလသမဂ္ဂအမှတ်တံဆိပ်ပါကာဒစီတက်ခိုက်ခံခဲ့ရတဲ့အတွက်မြန်မာနိုင်ငံသားရင်မောင်းတည်ဆုံပြီးကျန်းမာရေးဝန်ထမ်းတဦးလည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ခံခဲ့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုခဲ့ရပါ။ကမ္ဘာတဝန်းကပ်ရောဂါနဲ့ကြုံနေရခြင်းလက်နက်ကင်ဖွဲ့တွေအပြည့်ရချဖို့ကုလသမဂ္ဂနဲ့တန်တမန်တွေကတိုက်တွန်းနေချိန်မှာတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။မြန်မာစစ်တပ်ကတော့ကုလသမဂ္ဂအတွင်းကျုပ်ရဲ့တိုက်တွန်းချက်အရလေးလနီးပါးကြာတစ်ဖက်သက်ရဲ့ဆဲမဲအကြောင်းမကြသေးခင်ကပဲကြေညာခဲ့ပေမယ့်အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရနေမြေတွေမပါဝင်ကြောင်းပြောထားတာပါဒီအတွက်လည်းမြန်မာစစ်တပ်အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အေရခိုင်လက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေတော့ပါဝင်မှာမဟုတ်ပါဘူးတချိန်လေးမှာပဲဒီလာဆန်းကတစ်ဖက်သက်အပြည့်ရဲ့ရေးသတန်းတူချောင်း AA အဖွဲ့နဲ့မဟာမိတ် MNDA ကိုကန်တက်ဖွဲ့ TNL တောင်းပလောင်ဖွဲ့ကလည်းပူးပေးကြေညာထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့တစ်ဖက်သက်အပြည့်ရဲ့ကြေညာချက်တွေကိုတော့အပြည့်အနအတိမတ်မပြုခဲ့ကြပါဘူးရှင်။ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းထပ်ပြီးတော့ရိုက်ခတ်လာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေကြောင့်အာရှအစုရှယ်ယာဇင်းတို့နေဒီကနေ့ကျဆင်းခဲ့ပါတယ်။တိုကျိုနီကေးအညွန်ကင်းက3.1%ခန့်နှုန်း၊ဟောင်ကောင်ဟန်ဆိုင်အညွန်ကင်းက1.9%ခန့်နှုန်း၊အော်စတြေးလျ SMB အညွန်ကင်းက1.4%ခန့်နှုန်းနဲ့အင်္ဂါနေ့နောက်ပိုင်းတောင်ကိုရီးယားရှန်ဟိုင်းနဲ့ထိုက်ပေအစုရှယ်ယာဈေးကွက်တွေလည်းတိတိတသားကျဆင်းခဲ့ပါတယ်။American အဓိကအစုရှယ်ယာဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq အညွန်ကိန်းတွေကတော့တရားခိုင်နှုန်းအောက်ကိုချဆင်းခဲ့ပါတယ်။ American အဓိကရေနံစည်ဖြစ်တဲ့ West Texas ရေနံစည်တစ်စီးကို24.42ဒေါ်လာနဲ့1.1%နှုန်းမြင့်တက်ခဲ့တယ်လို့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရေနံစည်ကတော့တစ်စီးကို29.88ဒေါ်လာနဲ့3.5%နှုန်းပြန်တက်ခဲ့ပါတယ်။ကမ္ဘာနေတဝန်းစီးပွားရေးအခြေအနေတွေတဖြည်းဖြည်းပုံမှန်အခြေအနေကိုဥတီနေပေမဲ့အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစစ်ဆေးမှုပိုတိုးမလုပ်နိုင်သေးတာနဲ့ကာကွယ်ဆေးတွေ့ဖို့ချက်ချင်းမလွယ်ကူနိုင်သေးတဲ့အခြေအနေတွေကြောင့်စီးပွားရေးဈေးကွက်ပြန်ပြီးတော့နလန်ထူဖို့ခက်ခဲလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ရှင်Twitter လူမှုကွန်ရက်ဆာမျက်နှာအသုံးပြုသူတွေကြားမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းချက်လက်တွေအချိန်မြင့်လွှဲမားစေတဲ့သတင်းတွေကိုသတိထားနိုင်အောင်အမှတ်အသားတွေသတိပေးချက်အစ်စ်တွေထည့်သွင်းသွားမယ်လို့တင်းနှံလာနေက Twitter ကကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုကြားကျန်းမာရေးလက်ညွန်ရေးဆိုင်ရာသတင်းအမှားတွေကိုတားဆီးဖို့ပြီးခဲ့တဲ့မလအတွင်းက Twitter ကမူဝါဒအစ်စ်ချမှတ်လုဆောင်ခဲ့တာပါဒီနေ့အစောပိုင်းတုန်းကလည်းမမှန်သတင်းလူတွေကို Twitter အသုံးပြုသူတွေသတိထားမိစေဖို့အမှတ်သားပြသတိပေးချက်တွေကိုထုတ်ပြန်ခဲ့ပါတယ်အခုလက်တလောကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေမှောင်ရင်းဖော်ပြနေရပြီးတွေ့ရတဲ့အပေါ် Twitter ဆာမျက်နှာကစမ်းစစ်လေ့လာပြီးရှင်းလင်းဖော်ပြချက်နဲ့မူရင်းသတင်းရင်းမြစ်ကိုသိနိုင်အောင်ပေါ်ပြပေးသွားဖို့ထပ်တိုးလှုပ်ဆောင်လာတာပါဒီသတိပေးစာတွေက Twitter ဆက်မျက်နှာအသုံးပြုသူတွေအမှားမှန်ဆန်းစစ်နိုင်ဖို့ရည်ရွယ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးတော့ထင်အောင်ထင်မှားဖြစ်စေမဲ့သတင်းမျိုးတွေကုတုံးအမှားတွေလူတဦးနဲ့တူခတ်ခွာခွာနေဖို့ကိုအရေးမကြီးတဲ့အောင်ပြောဆိုရေးသားမှုတွေလူတဦးချင်းစီနဲ့အစုအဖွဲ့တွေကိုအန္တရာယ်ဖြစ်စေမဲ့သတင်းမျိုးတွေကိုလည်းဆက်မျက်နှာကနေဖယ်ရှားသွားမယ်လို့ Twitter ကပြောပါတယ်။အခုလိုသတိပေးချက်တွေကို Twitter လူမှုကွန်ရက်အပြင် AP နဲ့ Writers သတင်းအပါဝင် Facebook ချဲ့လက်စီစစ်ဆောင်ကြည့်အဖွဲ့တွေကလည်းသူတို့ဆက်မျက်နှာတွေကနေသတင်းတူသတင်းမားတွေကိုစီစစ်ဖယ်ရှားတာမျိုးလှုပ်ဆောင်နေကြပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်အတုပအခမ်းအနားတစ်ခုမှာအသေးခံဘုံးကွဲတိုက်ခိုက်ခံရတာနဲ့ကဘူးမြို့အနောက်ပိုင်းကစေယုံတီယုံကိုလက်နက်ကင်တပ်နဲ့သမားတွေဝင်ရောက်စီးနင်းတိုက်ခိုက်တာတွေကြောင့်အနည်းဆုံးလူ40ဝန်းကျင်သေဆုံးပြီးတော့လူအတော်များများဒဏ်ရာရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်တို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ချက်ချင်းပဲညှင်းဆိုလိုက်တာကြောင့် IS အကြမ်းဖက်သမားတွေတိုက်ခိုက်တာလို့တန်တရားရှိနေကြပါတယ်။အာဖဂန်အရှေ့ပိုင်းကနန်ဂါဟာပြည်နယ်ကဩဇာကြီးတဲ့ရဲတပ်မှူးဟောင်းတယောက်ရဲ့အတုပအခမ်းအနားကျင်းပဖို့ လူတော်များများစုဝေးရောက်ရှိနေတဲ့အချိန်မှာအထီးကံဘုံခွဲတိုက်ခိုက်ခဲ့တာလို့ပြည်내အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့ကစေယုံတရုံကိုလက်နက်ကင်တနတ်သမားတွေဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးပြီးတော့15ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်ခံခဲ့ရတဲ့စေယုံဟာဆွန်နီမွတ်စလင်တွေပြစ်မှတ်ထားတိုက်ခိုက်လေးရှိတဲ့ကဘူးမြို့အနောက်ပိုင်းလူနည်းစုရှီယာဘာသာဝင်နေနေထိုင်တဲ့အပိုင်းမှာရှိတာဖြစ်ပြီးအမျိုးသမီးသားဖွားစေယုံလည်းဖြစ်ပါတယ်။အင်္ဂါနေ့ကတိုက်ခိုက်မှုတွေဟာအာဖဂန်ထောက်လှမ်းရေးကကဘူးမြို့ကအရေးကြီးတဲ့ IS ခေါင်းဆောင်၃ယောက်ကိုဖမ်းဆီးရမိတယ်လို့ကြေညာအပြီးနောက်တည့်ရက်မှာဖြစ်ပေါ်တာပါ။မကြာသေးခင်ရက်တွေတည်းအာဖဂန်နစ္စတန်နိုင်ငံတဝန်းစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေမြင့်တက်လာနေသလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းတဟုန်ထိုးတိုးလာနေပါတယ်ရှင်။ငါနေညပိုင်းအတွက်ထိတ်တဲရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။ပြည်တော်စုလွှတ်တော်ခေါ်ယူခြင်းပါတဲ့အခါမှာ COVID-19 ရောဂါကာကွယ်ရေးအတွက်လွှတ်တော်အမတ်တွေကိုဘယ်လိုကျန်းမာရေးစောင့်ရှောက်မှုတွေပေးမလဲဆိုတာကိုတင်ဆက်ပေးပါမယ်ကျမစုစုပါ။16ချိန်မြောက်လွှတ်တော်ပုံမှန်အစည်းအဝေးကိုအခုလ18ရက်နေ့ကစပြီးနေပြည်တော်မှာကျင်းပမှာဖြစ်လို့တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေမှာ COVID ရောဂါရှိမရှိစစ်ဆေးပေးတာကို3ရက်တာလှုပ်ဆောင်သွားမှာပါ။လာမယ့်73ရက်နေ့မှာအထောက်အကူပြုဝန်ထမ်းတွေဖြစ်တဲ့စီဝင်အိတ်ဒါကဝန်ထမ်းတွေနဲ့လွှတ်တော်မှရှိတဲ့ဝန်ထမ်းတွေအပါအဝင်ရင်မောင်းတွေကိုစစ်ဆေးသွားမယ်လို့သိရပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုတော့14ရက်နေ့မှစစ်ဆေးမှာဖြစ်ပြီး15ရက်နေ့မှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုစစ်ဆေးသွားမယ်လို့သိရပါတယ်။ဒါပေမဲ့ရန်ကုန်ကနေရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်တချို့ကိုတော့အထူးစီစဉ်တစ်ခုအနေနဲ့ဒီကနေ့မှပဲစပြီးစစ်ခဲ့တယ်လို့နေပြည်တော်မှရှိတဲ့ဒုတိယတိုင်းကျန်းမာရေးဦးစီးမှုဒေါက်တာမျိုးစုချီက VOA ကိုပြောပါတယ်။
အမရအချိုးစီတင်တကူကရန်ကုန်တိုင်းမှာတင်းအထုံလုပ်ထားတဲ့မျိုးနဲ့ဆယ်မျိုးနဲ့ကနေလာတော့ပုစလယ်များ ው ပါအဲ့ဒါတော့ဒီနေ့စစ်ပေးဖို့ဟိုတောင်းဆိုလာလို့ကျွန်တော်ကဒီနေ့စစ်ပေးလိုက်တာပါဆင်ဟုတ
်စစ်ဆေးပေးမှတတ်မှတ်ကာလ3ရက်အတွင်းမှာလူဦးရေ900ဝန်းကျင်ကိုတက်ခွဲနမူနာရယူသွားမှာလို့သိရပါတယ်စစ်ဆေးခံရသူတွေထဲမှာရောဂါပိုးရှိလူနာတွေ့ခဲ့တယ်ဆိုရင်နေပြည်တော်ကရင်တထောင်ဆေးရုံနဲ့ချိတ်ဆက်ပြီးကုသရေးအတွက်စီစဉ်ထားတယ်လို့ပြောပါတယ်လွှတ်တော်မတိုင်ခင်မှာယောဂဘူးရှိမရှိစစ်ဆေးမှာဖြစ်ပြီးတော့လွှတ်တော်ကာလအတွင်းမှာလည်းကျန်းမာရေးဆောက်ရှောက်မှုအစီအစဉ်တွေပြုလုပ်သွားမယ်အကြောင်းကိုဒေါက်တာမျိုးစုကြည်ကဆက်ပြောပါတယ်
။လွှတ်တော်ထဲမှာလည်းတမတို့ကလွှတ်တော်စတဲ့တဲ့18ကနေစပြီးတော့ပြီးတဲ့အထိကိုလည်းတမတို့တာမန်စကန်နာတွေတက်ထားပါတယ်။ကျွတ်တော်တရားမဲ့သူများကိုနေ့စဉ်အဝင်မှာပေါ့နော်ဖီဗာစကရီနီလုပ်ဖို့ရဲ့လိုအပ်လို့ရှိရင်ဆက်လက်ပြီးတော့ကုသမှုပေးဖို့ဒါတော့မယ်ဒီကတာပါအခြေခံအနေနဲ့တမတို့ဆက်ဆက်ပြီးတော့ဆောင်ရွက်သွားပါမယ်ရှင်။အဲ့ဒါတော့ဒါလွှတ်တော်ဒီကာလအတွင်းမှာတမတို့ဒီဒီပြောပြည်သူ့ကျန်းမာရေးဦးစီးဌာနကဆောင်ရွက်မဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်များပဲဖြစ်ပါတယ်
။ဒီကနေ့မနက်ပိုင်းမှာတက်ခွဲနမူနာစစ်ဆေးခံခဲ့တဲ့ဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုကလွှတ်တော်မှာဆောင်ရွက်ထားရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။လွှတ်တော်မှာလည်းအသေးစားစီစဉ်ထားတယ်လို့လည်းကျွန်တော်ကကြားပါတယ်။ဥပမာတကုံကြားစီစဉ်ထားတယ်။နောက်ကလည်း social distancing ဖြစ်အောင်လို့အသာတော်ဆိုင်လေးမှာသူလည်းဒေသခုံတွေချဲ့ထားတယ်လို့လည်းကျွန်တော်ကကြားရတယ်ပေါ့နော်။ရင်နွားဆိုလို့ရှိရင်တော့ဘာလို့လဲတော့နောက်လာတက်လို့ရှိလို့ရှိရင်ဘာမှလာမမေးပါဘူး။ခုကတော့ကျမတို့လာမေးပါတယ်ဟိုစပရိတ်နဲ့တက်ပါလားကိုယ်စီစဉ်နဲ့ကိုယ်တက်ပါလားဆိုတာလေးတွေတော့ချင်းချင်းလောက်ရှိပါပြီလာမေးပါတယ်ရှင
်။အခုလိုကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အရှိန်မြင့်ဆောင်ရွက်နေတဲ့ကာလမှာလူစုလူဝေးနဲ့ပြုလုပ်တဲ့လွှတ်တော်အစည်းအဝေးတွေပြန်ဆမှာဖြစ်လို့တချို့ကိုယ်စားလှယ်တွေကတော့တက်ရောက်မှာမဟုတ်ဘူးလို့သိရပါတယ်။ရခိုင်မျိုးသားပါတီဝင်မြောက်ဦးမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကတော့အခုလိုကာလမှာလွှတ်တော်အစည်းအဝေးမတက်ဖြစ်ရတဲ့အကြောင်းရင်းကိုပြောလာပါတယ်
။ကျွန်တော်ကတော့တက်ဖြစ်မှာမဟုတ်ဘူး။ကောရီလာရီကတော့စီစဉ်ပြိမယ်လို့တော့ပြောတာပေါ့လေ။ဒါပေမဲ့ကျွန်တော်တို့ကတက်ကြည့်ပြီဆိုတော့ဟုံးစင်းနေတာပဲကောင်းပါတယ်။နော်ဒါအဲ့ဒီမှာလဲဟုံးစင်းနေဖို့ပဲပြောတာဟုံးစင်းနေပါကောင်းတယ်။အဲ့တော့တိတ်မတော်ချင်ဘူး။နောက်တစ်ချက်ကစွတ်တော်ရဲ့သဘောသဘာဝပေါ့လေဒါရေးဖို့ခေါ်တယ်ကျွန်တော်ထင်တာကတော့ budget ကိစ္စလို့ပဲထင်တယ်အဲ့တော့ညာကလည်းကျွန်တော်တို့တော်ဘာမှလည်းသိတဲ့ထူတာလည်းမဟုတ်ဘူးเนาะညင်ပေါ်ကြလည်းမရှိဘူးကျွန်တော်တို့ရခိုင်ပြည်အရာကိုကျွန်တော်တင်ပြကြလည်းတော့မရှိဘူးတင်ပြလည်းထူမှလည်းမဟုတ်ဘူးเนาะအဲ့တော့ဒီချိန်ကာလမှာ budget ပဲဆိုတော့ကျွန်တော်တက်မတက်လည်းမထူမတက်လည်းမထူဘူးဆိုတော့ကျွန်တော်မတက်တာပဲကောင်းတယ်လေ
လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်မှာရှိတဲ့နားနေဆောင်တွေမှာ၅ရက်တာအသွာလာကန့်သတ်ထားပြီးကိုဗစ်ရောဂါရှိမရှိစစ်ဆေးသွားမှာဖြစ်ပြီးတော့ရလက်ကို24နာရီအတွင်းအသိပေးသွားမယ်လို့သိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။နှာခေါင်းစည်းတွေကိုမဖြစ်မနေတက်ကြဖို့ရန်ကုန်တိုင်းအတွင်းညွှန်ကြားချက်ထုတ်ထားပေမဲ့ကနဦးအစင်မှာတော့အရေးယူတာထက်ပညာပေးတာကိုဦးစားပေးလုပ်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထွန်းမှာ နှခေါင်းစည်းတွေကိုမတက်ပဲအပြင်းထွက်သွားလာကြရင်အရေးယူမယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကမေလ17ရက်တလင်းလာနေ့ကထုတ်ပြန်လိုက်သလိုသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးဂျုံတွေကလည်းဒါကိုတဆင့်အများပြည်သူကိုသိအောင်ထုတ်ပြန်ပေးနေပါတယ်။မဖြစ်မနေလိုက်နိုင်ရမယ့်ဒီတန်တော်အမိတ်အနေနဲ့အစည်းကမ်းချက်ထုတ်ပြန်တာဖြစ်ပါတယ်။ဒါပေမဲ့အစောပိုင်းရက်တွေမှာတော့အရေးယူတာတွေထက်ပညာပေးကိစ္စတွေကိုပိုဦးစားပေးလုပ်သွားမယ်လို့မင်္ဂလာတောင်ညွတ်မြွတ်နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဦးလှထီကအခုလိုပြောပါရယ
်ကျွန်တော်တို့လက်ရှိအစိုးရရဲ့ဖြတ်တန်းနေတဲ့အခြေအနေကတော့ပြည်သူလူထုကိုပညာပေးတယ်ပြည်သူလူထုကိုမြစ်တရက်ခံတယ်ဆိုတဲ့အခြေအနေပုံနဲ့ဖြတ်တန်းနေတာဖြစ်တယ်ဒါကြောင့်ဟိုအများကြီးကိုအရေးယူဖို့ဆိုတာကတော့တိတ်ပြီးတော့ဟိုကျွန်တော်တို့ပြောလို့မထားပါဘူး
ဆိုင်ပါရမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကလည်းနှကောင်းစီမတက်တဲ့သူတွေကိုအရေးယူမယ်ဆိုတာကနှကောင်းစီမတက်ပဲအပြင်ထွက်ကြမှာကိုစိုးရိမ်လာကြလောက်ရတာဖြစ်တယ်လို့ဆိုပါရယ်လူတိုင်းနှကောင်းစီတက်နိုင်ကြဖို့အတွက်ကိုဆင်းရဲနွမ်းမသူတွေအတွက်နှကောင်းစီအခမဲ့ပေးဝေတာတွေကိုမနေ့ကစပြီးလုပ်ခဲ့ကြတယ်လို့ဆိုပါရယ်နှကောင်းစီတွေဝေပေးတာမျိုးနဲ့ပညာပေးတာတွေလုပ်မှာဖြစ်ပြီးအဲ့ဒီနောက်ပိုင်းမှာနှကောင်းစီမတက်ပဲအပြင်ထွက်တာမျိုးတွေတွေ့ရင်တော့ကုဆတ်ယောဂများကောက်ကွယ်နိုင်နေဥပဒေနဲ့အရေးယူသွားမယ်လို့ဦးနေမင်းထွန်းကပြောပါရယ်
တော်တော်ရပ်ပွဲအုပ်ချုပ်မှုတွေဟိုရက်ခွဲကနေပြီးတော့ဒီစေတနာရှင်ဒီလူတွေကလည်း message ပေးပါတယ်။တို့သူကျွန်တော်တို့ဌာနဆိုင်ရာတွေဟိုလည်း message ပေးပါတယ်။တော်တို့ဆိုလို့ရှိရင်လည်းဟဲ့လားမနေ့ကအထိတို့တို့က message ဟိုရက်ခွဲကိုဝေပေးနေမှာဖြစ်ပါတယ်။အဓိကတော့စီရင်နံပါတ်ပြီးတော့ password ကိုခက်ခဲတဲ့ဒီလူတွေဟိုဒီလိုမျိုးပေါ့တော်လို့ခလုံးပြန်ပြီးတော့တုံးပြုတ်လို့နေရတဲ့ message တွေအဓိကထားပြီးတော့ဝေပေးမှာပါ။အဲ့ဒါမှမှဝေပေးရတာနဲ့မှအိမ်မှာကမ္မဏကထားခဲ့ပြီးဒီမှာမခတ်အောင်လို့ပေါ့ခတ်တာလို့ရှိရင်တော့ဒီဥပဒေနဲ့ရေးယူပါမယ
်လွှတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးနှကောင်းစည်းမဝယ်နိုင်တဲ့သူတွေကိုအခမဲ့ဝေပေးနိုင်ဖို့အတွက်နှကောင်းစည်းတွေစုဆောင်နေပြီး mass campaign လုပ်ဖို့ပြည်သူလူထုကိုနှကောင်းစည်းတက်ဖို့စီရင်လှုံ့ဆော်တာတွေဆောင်ရွက်သွားမယ်လို့လည်းမင်္ဂလာတောင်ညွတ်မြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလှထီကဆိုပါတယ် COVID-19 ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီကတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ထုတ်ပြန်ထားပါတယ်ဒါပေမဲ့အခုမေလ15ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျင်းသေးသေးပါမယ်လို့သက်ဆိုင်ရာဒေသနာအမိန့်တွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ပါတယ်။အခုထုတ်ပြန်ထားတဲ့ရန်ကုန်တိုင်းဒေသနာအမိန့်တွေထဲမှာတော့ပြင်ပကိုထွက်တဲ့အခါနှာခေါင်းစည်းကိုမဖြစ်မနေတက်ဖို့အပြင်မလိုအပ်ဘဲလူငါးဦးထက်ပိုပြီးမစူဝေးကြဖို့ဆိုတာလည်းပါဝင်ပါတယ်။တိုင်းနဲ့ပြည်နယ်နဲ့ဒေသအလိုက်ည10နာရီကနေမနက်4နာရီအထိအိမ်ပြင်မထွက်ကြဖို့ကိုလည်းဒေသနာအမိန့်တွေထုတ်ပြန်ထားသလိုဒီလိုညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်ကုဆတ်ယောဂများကကွယ်နိုင်နေဥပဒေနဲ့အရေးယူသွားမယ်လို့ထုတ်ပြန်ထားပါရရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ COVID-19 ကြောင့်ဖြစ်လာတဲ့အတားအဆီးအကန့်အသတ်တွေကြောင့်နေဆက်ကုန်သွယ်ရေးပို့ကုန်ကဏ္ဍမှာပြီးခဲ့တဲ့နှစ်ကတည်းကဒေါ်လာတန်30လောက်ရောကျသွားရဲဆိုတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မြမနေဆက်ကုန်သွယ်ရေးအထူးသဖြင့်တရုတ်ထိုင်းနယ်စပ်ကုန်သွယ်ရေးနှစ်ခုကိုပိတ်မထားပေမဲ့ COVID-19 ကြောင့်တဖက်နိုင်ငံရဲ့လူဝင်ထွက်အကန့်အသတ်တွေကုန်စည်ပို့ဆောင်ရေးအစီအစဉ်ကြောင့်ကြန့်ကြာမှုတွေရှိပြီးမြန်မာပို့ကုန်အပေါ်ထိခိုက်မှုရှိခဲ့ပါတယ်။ဒါကြောင့်နယ်စပ်ပို့ကုန်မှာပြီးခဲ့တဲ့နှစ်ကတည်းကအမေရိကန်ဒေါ်လာတန်း30လောက်လျော့နေသွားရလို့မြန်မာကုန်သွယ်မှုညှင့်တင်ရေးညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ
်။နယ်စပ်မှာကတော့ပို့ကုန်တိုင်းမှာတော့ညော့ပါတယ်။ဘယ်လောက်ညော့လဲဆိုတန်း30လောက်ညော့တယ်။ကျွန်တော်တို့ကဒါလည်းဆိုအခုက COVID ကြောင့်အတားအဆီးတွေများတဲ့အတွက်ညော့တာရှိတယ်ပေါ့နော်။နောက်တစ်ခါတော့ပကယ်တော့အခုနောက်လိုဂျန်ကြီးတန်းကြာမှုတွေကြောင့်ညော့တယ်။သူစဉ်ကိန်းဆက်တဲ့နေရာမှာသူတို့ကအရန်စစ်တယ်အားပေါ်လာတယ်။ဒါပေမဲ့ Twin ကမှမညော့ဘူး
။မြန်မာနိုင်ငံရဲ့ Twin ကတော့ရှော့မသွားပါဘူး။ပြီးခဲ့တဲ့ဘဏ္ဍာနှစ်ကတည်းက Twin ကဒေါ်လာတန်း380လောက်ပူနေပြီးနှစ်နိုင်ငံကုန်သွယ်မှုပမာဏမှာဒေါ်လာတန်း350လောက်ကွာသွားရဲ့လို့ညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်။အိန္ဒိယနိုင်ငံမဏိပူကိုမေလ3ရက်နေ့မှာသူတို့အစိုးရက COVID-19 ကင်းရှင်းတဲ့ပြည်နယ်တွေထည့်သွင်းထားပေမဲ့တနင်္ဂနွေလုံးအသွာလာအကန့်သတ်ထားကိုတော့မေလ18ရက်နေ့သက်တမ်းထပ်တူထားပါတယ်။စကိုင်းတိုင်းတမူးခရိုင်မြန်မာအိန္ဒိယနယ်စပ်ကိတ်ကတော့မလ10ရက်နေ့ကလေးကအိန္ဒိယနိုင်ငံဘက်ကပိတ်ထားခဲ့ရပါ။ပြန်ဖွင့်ဖို့အချိန်တွေကလည်းအိန္ဒိယနိုင်ငံအပေါ်မူတည်နေရလို့စကိုင်းတိုင်းနယ်လုံးဝန်ကြီးဗိုလ်မှူးကြီးတန်းထွန်းအောင်ကပြောပါတယ်။
ကျွန်တော်ကတော့ဒီမေလ30ဒီဒီမြန်မာကုန်ကြီးရောနော်ကျွန်တော်တို့ဟိုပြည့်ဟုတ်တဲ့တောင်းထားတာပေါ့နော်မြန်မာဦးနဲ့ပြည်နော်ဒါမှလူလူသွားလာမရှိသူတို့ကလည်းပြိတယ်သူတို့ကလည်းဟောချောက်ဟိုရဲနေပြိတယ်ကျွန်တော်တို့ကလည်းသူတို့ကလည်းပြန်လာမှသူတွေပဲကျွန်တော်လည်းပြိတယ်ပြန်ပြိတော့အားလုံးကဘာမှမရှိတတ်ပါတော့နော်
မြန်မာအိန္ဒိယနှစ်နိုင်ငံတရားဝင်နယ်စပ်ကုန်သွယ်ရေးကပိတ်မထားပေမဲ့မှောင်ခိုကူးတက်မှုကတော့အနည်းငယ်ရှိနေရလို့မြန်မာကုန်သွယ်ရေးဌာနတောင်းရှိသူတွေကပြောပါတယ်မြန်မာထိုင်းကုန်သွယ်ရေးမှာလည်းကုန်သွယ်ရေးပိတ်မထားပေမဲ့ရင်းမောင်းတယောက်ရင်းအကူတယောက်ကိုပဲနေဆက်ဖြတ်ကျော်ခွင့်ပေးထားပါတယ်။
ဒါကြောင့်အကောက်ခွန်ရှင်းလေးအေဂျင်စီဖွဲ့၍ဇွန်လတည့်ရက်နေ့မှာပြန်ဖြတ်တန်းသွားနိုင်ဖို့အတွက်နှစ်ဖက်ညှိနှိုင်းတာတွေရှိပါတယ်ကျွန်တော်တို့ဒီတကယ်တမ်းကုန်သွယ်မှုလုပ်တဲ့အခါမှာအေဂျင်စီတွေတောင်းဝင်နေတဲ့ခက်လာတာပေါ့ကုန်သွယ်မှုအကောက်ခွန်ရှင်းလေးလုပ်တဲ့အခါမှာအေဂျင်စီတွေပါလာတာပေါ့ဒါလည်းဒီအေဂျင်စီတွေကဟိုဘော်ဒါဘတ်လို့လုပ်နေရတယ်ဖြစ်နေတယ်ဟိုက
ုင်ငံတောင်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းမြန်မာနိုင်ငံဘက်တနင်္လာရီနေ့ဆက်ကစင်ကွန်ဂိတ်ကိုပြန်ဖွင့်ပေးဖို့သူတို့အစိုးရကိုတောင်းဆိုနေရလို့ဘန်ကောက်ပို့စ်သတင်းစာကမနေ့ကရေးခဲ့ပါတယ်စင်ကွန်ဂိတ်ပိတ်ထားလို့မြန်မာရေထွက်ကုန်တွေကိုမြေမျိုးကနေထိုင်းနိုင်ငံရန်ကုန်မြို့ကိုအစဉ်စဉ်သယ်ယူနေရပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရှင်းပြင်းတဲ့ပလောဝမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေသလိုရခိုင်မြောက်ပိုင်းမှာရဲသားတွေဖမ်းဆီးခံနေရတဲ့ရှင်တွေကိုပြောပြပေးပါမယ်ကျွန်တော်တက်နိုင်ပါရှင်းပြနေပလောဝမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကတိုက်ပွဲပြင်းထန်နေတာဖြစ်ပြီးမနေ့ကပြစ်ခတ်မှုတွေမှာလည်းရုပ်ဝါကြီးရွာကနေအိမ်တချို့မီးလောင်တော့တယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။လေးရင်ကနေစပြီးတော့အဲ့လိုအခုအထိပေါ့နော်။အဲ့လိုနေ့စဉ်နဲ့အမျှအဲ့လိုတော့ပြစ်ခတ်နေတယ်ပေါ့။ဒီနေ့တော့မနေ့ချင်းလာကြီး20ဝန်းကျင်ကဒီတခွန်းတောင်တန်းဘုံမှာဘုံတွေတွေတိုက်နေတဲ့စင်းငယ်ဘုံတွေကျေးသွားတယ်အပြင်လည်းဖြစ်တာတော့မရှိဘူးကိုမင်းညာကလည်းဥမာတိုက်ပွဲတော့ဖြစ်တာမရှိဘူးဒါပေမဲ့ဒီခါလာကနှစ်ရှိကိုတင်းရင်ကနီးလဲနေကြီးပြစ်လို့ဒီရုပ်ဝကြီးရွာကို3နာရီစင်းကမှလဲနေကြီးကြလို့အိမ်3မိန်းမိလောင်သွားတယ်အခု9နာရီစင်းကမင်းမှလည်းဆက်ပြီးတော့လဲနေကြီးပြစ်လို့အိမ်ဈေးဆောင်မိလောင်သွားတယ်မင်းကတနည်းမှတော့အိမ်ခဏလုံးလောက်မိလောင်ကျင်းသွားတယ်
အစိုးရကအကြံဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ရခိုင်လက်နက်ကန်အဖွဲ့နဲ့အစိုးရတပ်တို့ဟာပလောဝမြို့နယ်တွင်းမှာတိုက်ပွဲပြင်းထန်နေတာတပတ်လောက်ရှိနေပြီလို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟိုပလောဝဘက်မှာတိုက်ပွဲကတော့ဒီပြင်းထန်နေတာတော့တပတ်လောက်ရှိနေပြီ။အဲ့မှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ပလောဝမြို့တဝိုက်ကတောင်တန်းတွေကိုသူတို့ကဟိုအပြင်းထန်လာပြီးတော့ထိုးစစ်ဆင်နေတာရှိတယ်။ဆိုတော့အဲ့ဒီမှာကျွန်တော်တို့ရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကဟိုအဲအားလုံးကတုံးပြီးတော့ထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေကတော့ဟိုဆက်ပြီးတော့ဖြစ်နေတာပေါ့နော်မနေ့ကဆိုလို့ရှိရင်လည်းပဲတို့လေချောင်းကနေပြီးတော့ဟိုအကြီးကြီးလာပြီးတော့တိုက်ခိုက်တာလည်းရှိတယ်နောက်ဒီလက်နေကြီးတွေရောတင်းကားတွေရောလေတပ်တွေရောတုံးပြီးတော့မှတို့အပြင်းထန်ထိုးစစ်ဆင်နေတယ်ဆိုတော့ဒီနေ့မှလည်းပဲတိုက်ပွဲတွေကဆက်ပြီးတော့ဟိုဖြစ်နေတယ
်ပလောဝဘက်မှာတိုက်ပွဲဖြစ်နေတာဟုတ်ပဲမယ်အဖွဲ့ကပြစ်ခတ်တာတွေကြောင့်တပ်ဖက်ကပြန်လေပြစ်ခတ်ရတာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ်
ပြင်းထန်ထန်ဖြစ်တဲ့ဘာရောမျိုးလေးပေါ်မှာတော့မရှိဘူးဖလက်ဝပဝင်းကျင်မှာတော့အဲဒီကပြစ်လို့ကလို့ပြန်ပြည့်ရတဲ့ဟာတွေချို့တော့တော့ရှိနေတယ
်ကိုဗစ် -19 ကာလအတွင်းမှာတခြားတစ်ဖက်မှာအပြည့်ရပြီးတော့တပ်ဖက်ကပလောဝနဲ့ရခိုင်ဖက်မှာအင်အားလုံးကြုံတုံးပြီးတော့ထိုးစစ်ဆင်နေတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကဆက်ပြောပါတယ
်ဆိုတော့မြန်မာစစ်တပ်ဘက်ကဒီကိုဗစ်ကာလမှာတော့မှသူတို့ဒီတိုက်ပွဲတွေကိုရှောရှားမဲ့အစားတခြားဒေသတွေမှာတိုက်ပွဲတွေကိုရထားပြီးတော့မှကျွန်တော်တို့ရခိုင်ဒေသမှာလာပြီးတော့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်တယ်။အဲကြောင့်မို့လို့တိုက်ပွဲတွေကဒီဟိုနေ့စဉ်နဲ့အများဆက်ပြီးတော့ပြင်းထန်နေတာ
။ရခိုင်မြောက်ပိုင်းတိုက်ပွဲတွေမှာရသားတွေကိုတပ်ဖွဲ့ကမကြာခဏဆူတလို့ခေါ်ယူစစ်ဆင်နေတာတွေရှိတယ်လို့မေလ၈ရက်နေ့ကလည်းကြောက်တော်မြို့နယ်ကန်စောက်ကြီးဝါနီးမှာအဖွဲ့နဲ့ဆက်ဆက်သူ၃ဦးကိုဖမ်းဆီးခဲ့တယ်လို့တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အလားတူပဲတပ်သင်းဖော်သင်းပေါ်မှာရိုင်းနေစစ်ဆင်မြင့်မြတ်နေတဲ့ဗီဒီယိုလူမုန်းကွန်ရက်တွေပေါ်မှာထွက်နေပြီးအဲ့ဒီကရိုင်းနေခံရသူ၅ဦးဟာပုံနေကျွန်းမြို့နယ်ကြောက်စိုက်ကြီးဝါကတပ်ကဖမ်းဆီးထားသူတွေဖြစ်တယ်လို့ကြောက်စိုက်ဒေသခံတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့ဧပြီလနဲ့မေလအတွင်းမှာပုံနေကျွန်းမြို့နယ်မှာတပ်ဖွဲ့ကဖမ်းဆီးစစ်ဆင်ခံနေတဲ့ဒေသခံ20နီးပါးရှိတယ်လို့ပုံနေကျွန်းမြို့နယ်မြို့သားလွှတ်တော်မှဦးခင်မောင်လာကပြောပါတယ်
လူ30ကျော်20နီးပါးလောက်ရှိမယ် April 3 ရက်နေ့ကစာစီရွာသားအဆောင်ခံရတာ9ဦးရှိနောက် April 19ရက်နေ့ကအဲ့ဒီကျောက်ဆေးရွာကရွာသား38ဦးဖမ်းတာမှာ33ဦးပြန်လွှဲတယ်9ဦးကိုဖမ်းထားတယ်နောက်တစ်ခုကဒီမေလ9ရက်နေ့ကစာစီရွာစစ်ကဲမှာပဲအခြားနေကလာတဲ့သက်လေတွေကိုဖမ်းပြီးတော့ပေါ်ထားလိုက်တာအဲ့ဒီမှာလည်းအနည်းဆုံး900လောက်ရှိတယ်အဲ့ဒီမှာကပ္ပပါငါဝန်ထမ်းတယောက်တော့ပါတယ်သူတို့ပြန်ဖျက်ပလက်တဲ့အမျိုးသမီးအနည်းဆုံးတော့ဆင်းငါ့ပေါ့နောက်တယောက်ကနေယောက်သားအဲ့လိုမျိုးတော့ရှိချီးပေးတယ
်ဖန်စီထားသူတွေကိုတပ်ဖက်ကရိုက်ပုတ်မင်းမြန်တာတွေရှိနေတယ်လို့ဖန်စီခံထားသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပြီးတပ်မတော်ဖက်ကတော့ဖန်စီခံထားသူတွေကိုလုံထုံလုံနေတိုင်းဥပဒေနဲ့ညီဆောင်ရွက်နေတာဖြစ်တယ်လို့တပ်မတော်တည်မှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ
်ဖန်စီကံနဲ့ဖန်စီရတဲ့စစ်သုံးဘက်နေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနာလုံထုံးလုံလီးနဲ့ညီဆိုလို့ရှိရင်မတင်ကဘူးဆိုလို့ရှိရင်ဟာခေါ်ယူမဲ့စစ်အဲခေါ်ယူရဲစစ်စေးတဲ့အပိုင်းမှာတက်ဆိုင်ရရေဟိုရေတက်ဖွဲ့ဟိုအပ်တာရေတက်ဖွဲ့ကနေဒီလိုကြောက်လာမှလိုအပ်တဲ့စစ်စေးမှုတွေပြုလုပ်တာနောက်ပြီးခုနပြောသလိုပေါ်ပေါက်ပေါ်မှုပေါ်ပေါက်မှုပေါ်မှုဒီပြီးတော့ကြာတော့မှအဲညာမှကံပူမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်လဲပြန်ပြီးတော့ပြန်လွတ်ပေးတာပေါ့ဗျာပေါ်ပေါက်မှုရှိတဲ့ဆိုလို့ရှိရင်လည်းဥရင်းနဲ့ညီဆောင်ရွက်တာအဲ့ဒီတူလုံးလုံးကြီးဒီရှိပြီးရှိပါတယ်ဗျအဲ့ဒီတူလုံးလုံးကြီးတိုင်းဆောင်ရနေပ
ါပခိုင်ပြည်နယ်တွင်အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာ NLD ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ဘက်ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဘက်ကလည်းဒေသခံတွေကိုမကြာခဏဆိုသလိုဖမ်းဆီးစစ်ဆေးနေတာတွေရှိနေပါတယ်ပခိုင်ပြည်ပခါတတိယရေးသားတဲ့တတိယသမားတို့ကိုလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်အရေးယူတာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတတိယပေးပို့ထားပါတယ်
ဗီယိုအမေရိကန်တရဲ့အင်္ဂါညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျမကဆုမမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်းတွေမှာမိလာမှုပြောင်းတဲ့ကိုတင်ပြပေးကြပါတယ်တိမ့်ချီတဲ့ရိုဟင်ညာတွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကကုတုပလောက်ဒုက္ခသည်စခန်းအမှတ်1မှာဒီကနေ့အစောပိုင်းတုန်းကမိလာမှုဖြစ်ပွားရမှာတော့ထိခိုက်ပျက်စီးမှုကြီးမားတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်မိလာမှုတန်းကြောင့်မျိုးသမီးနဲ့ကလေးတချို့ထိခိုက်ဒဏ်ရာရခဲ့ပေမဲ့အသေးပြောက်တော့မရှိဘူးလို့ရိုဟင်ညာဒုက္ခသည်တူဖြစ်တဲ့ဦဇလန်ကပြောပြပါတယ
်ကုတုပလောက်ဒုက္ခသည်စခန်းအမှတ်1ရိုဟင်ညာဒုက္ခသည်စခန်းတွေဂက်စ်မြို့ပေါ်ကနေတင်းမိလောင်ကြောင်းကဲမှုကြောင့်နေအလုံး320ခုနှလုံးမိခဲ့ပါသွားပြီးတရားနဲ့ငါလို့ပျက်စီးခဲ့ကြောင်းလောလောဆယ်ကသူတို့အခုဘင်္ဂလားဒေ့ရှ်ဘက်ကမိသေးကားတွေပါတယ်လာတယ်ဗျာနောက်ပြီးတော့ဒီဒုက္ခသည်စခန်းအနည်းငယ်မှရှိတဲ့မိသေးကားတွေလည်းလာပြီးတော့ဝမ်းပြီးတော့မိသေးရတာကိုတွေ့ရပါတယ်အခုကဒီလိုဥပေါင်းလာမှဖြစ်တယ်ဆိုတော့အင်ဂျင်လေးမနေဘူး300ကျော်400နီးပါးမိသေးပါသွားတယ်နောက်သူတို့မှရှိသမျှပစ္စည်းအသုံးသွင်းပစ္စည်းနဲ့စားနေကြများလည်းအားလုံးကောင်းကျွန်းတော့ခဲ့ပါရခင်ဗျာကလေးတွေနဲ့အမျိုးသမီးတွေနည်းနည်းပါပါတော့တိခိုက်တံရရရှိမှုရှိခဲ့ပါရခင်ဗျာ
ဒုက္ခသည်စခန်းတွေချက်ပြုတ်ရမှာအသုံးပြုလေရှိကြတဲ့ gas မီးပိုကနေမိလာမှုစတင်ဖြစ်ပွားတာလို့လေဒုက္ခသည်တွေကပြောပါတယ်စခန်းင်းကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPH ငင်းငယ်ရင်းတဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာဖွဲ့စည်းရဲ့ဥက္ကဋ္ဌဦးမိုဟစ်ဦးလာကတော့အခုခါမှာဘီးဘီးဒုက္ခသည်တွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပေးထားတယ်လို့ပြောပါတယ်
ဟုတ်ကဲ့ဒီမနေ့ရှိနေတဲ့ကြောင်မှာ gas ဥရှိတဲ့ဒီမှာလေ LGB ဆိုတော့ gas ဥရှိတဲ့ gas ဥကနေ gas ဥပေါင်းသွားလို့လောင်သွားတာဒီမှာမီးတော်မီးတော့ဒီမှာအင်ဂျင်ကအဲ့လေးရှိကြောင်အဲမီးတော်သွားတယ်လူတွေကျူတင်ပြီးတော့ပစ္စည်းတွေကိုအဝေးချတာတယ်ဒီကနေလူတွေကယူသွားတယ်သူအဲ့လိုဆုံးရှုံးသွားတဲ့လူတွေမသိဘူးဘောဒါလုံးလုံးစီးင်းပြပြူစုနေတယ်ဒီဟာကိုရှင်းနေနေတယ်ဒီမှာပြပြီးတော့ဆောက်ဖို့အတွက်ဒီတော့အားပြုံးရှာတဲ့ဟယ်လိုပရှိနေတယ်အဲပြေဖို့တော့ရှူသားနေတယ်ကုလုံးဝိုင်းလုံးနေကြတယ်ဒီမှာအန်ဂျီရောအစိုးရရောကုလုံးလာကြတယ်ဝိုင်းနေကြတယ်နံပါတ်2ဆောင်းတော့လေမိတက်တကမိတက်ကသုံးပြီးတော့မှရောက်ပြီးတော့တက်ပလိုက်တာမဟုတ်ရင်တော်တော်များများလောင်သွားမှာတော်တော်ရှည်စုပဲ
ရိုဟင်ညာဒုက္ခသည်ဥပ္ပိဇလန်ကတော့ COVID-19 ကံရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာတပူပေါင်းတပူဆင့်ဆိုသလိုကြုံခဲ့ရတဲ့အခြေအနေကြောင့်အခက်အခဲဖြစ်နေသူတွေကိုအမြန်ဆုံးကူညီပေးဖို့လိုတယ်လို့ပြောပါတယ်
ဒီစေးပိုင်းကတော့မလာသေးပါဘူးမနိုင်ကျင်လောကတော့ဒီအေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNICEF နဲ့ WHO မှလာရောက်မယ်လို့ကျွန်တော်တို့ကညွှန်လင်းပါတယ်နိုင်ငံတကာဖွဲ့စည်းအနေနဲ့အခုမျိုးပြင်းဒုက္ခသည်များကိုအမြန်ဆုံးကူညီဆောင်ရွက်ပေးလို့ကြောင်းကျွန်တော်တို့ကအဓိကတောင်းဆိုချင်ပါတယ
်2019ခုနှစ်ကလေးကရခိုင်ပြည်နယ်မှာ ARSA ရိုဟင်ညာအစိုးရအဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲတွေဖြစ်နေတဲ့တိမ့်နေချီတဲ့ရိုဟင်ညာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမှုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတိကျလက်မှတ်ရေးထိုးထားပါတယ်မြန်မာအစိုးရနဲ့ကုလသမဂ္ဂကြားနားလည်မှုစာချုပ်လွှာကိုတော့ဒီသတင်းပတ်ထဲမှာပဲတည်တံ့တိုးလိုက်ပေမဲ့ COVID-19 ကပ်ရောဂါကြုံနေရတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအထောက်အကူပေးရေးအစီအစဉ်တွေကိုယာယီရဆိုင်ထားရကြောင်းကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေVOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
အမေရိကန်စီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့ရိုက်ခတ်မှုအကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်ကျွန်တော်သိထိုက်ဦးပါအမေရိကန်ဆိုရလူသမားရေးဝန်ကြီးဌာနရဲ့စင်းသတင်းအရဧပြီလအတွင်းလှုပ်လှမဲ့ဥယျာဉ်ဟာအရင်ကတခါမှမရှိခဲ့ဘူးတဲ့ 14.9 ဂိုင်လုံးအထိပိုတိုးလာခဲ့ပါတယ်ဒီစင်းဟာလူသမားရေးဌာနစီးရင်စာပြီးကောက်ခဲ့တဲ့1948ခုနှစ်နောက်ပိုင်းတလအတွင်းအများဆုံးတိုးလာတဲ့အလုပ်လက်မဲ့ပမာဏဖြစ်ပါတယ်။တပ္ပရာအင်ပြည်တော်ကကြွမ်းကျင်သူတွေကတော့အမေရိကန်စီးပွားရေးဟာလင်းလင်းမြန်မြန်ပြန်ပြီးတော့ဥမော်လာမယ်လို့မျှော်လင့်ထားကြပါတယ်။တခြားသူတွေကတော့ဒီလိုအကောင်းမြင်မထားတဲ့အကြောင်းအဲလစ်ဘက်လီရဲ့သတင်းတော်ကိုတင်ပြပါမယ်။နိုဗယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျန်းမာရေးကိုသာအန္တရာယ်ပြုတာမဟုတ်ဘဲအမေရိကန်စီးပွားရေးကိုပါကြီးကြပ်ထိခိုက်သေးပါတယ်။အေပီလာတွင်အမေရိကန်ပြည်ထောင်စုရဲ့အလုပ်လက်မဲ့ဥယျာဉ်ဟာ 20.5% သန်းရှိလာခဲ့ပါတယ်။အခြေအနေအားသိပ်မကြခင်ပြန်ကောင်းလာမယ့်အနေအထားမျိုးတော့မဟုတ်ဘူးလို့အေပီတော်မျိုးသားစီးပွားရေးဌာနညွှန်ကြားရေးမှူးလာရီကတ်လော်ကပြောပါတယ
်။ I think the numbers for May are going to be also very difficult.
အေပီလာတွင်လူလက်မဲ့ရေးတွက်ကလည်းတော်တော်လေးခက်ခဲမဲ့အခြေအနေဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဆောက်ဖို့အချိန်ယူနေရတဲ့အခိုက်အတန့်မှာရိုက်ခတ်မှုတွေရှိနေပါလိမ့်မယ်
။စီးပွားရေးအကြီးအကျယ်ထိခိုက်စေပြီးလုပ်ငန်းဆုံးရှုံးမှုတွေရှိနေပေမဲ့အလုပ်တွေကလစာမဲ့ခွင့်ပေးတာမျိုးယာယီအလုပ်ရန်နာထားတာမျိုးတွေသာဖြစ်တဲ့အတွက်မျှော်လင့်ချက်ခက်ရေးရေးတော့ရှိပါလေလို့လယ်ရီကတ်လော်ကပြောပါလေ
။ That by the way doesn't assure that you'll go back to a job but it's
just a လုပ်လုပ်ပြီးပြန်ပြီးလုပ်နိုင်မယ်။အလုပ်ပြန်ရကြမယ်ဆိုတာမျိုးတော့ပြောတာမဟုတ်ပါဘူး။ဒါပေမဲ့လည်းအလုပ်သမားနဲ့အလုပ်ရှင်ကြားသဘောတူညီချက်တွေကတော့အရင်ပကတိအခြေအနေမျိုးပြန်ဖြစ်မယ်ဆိုတာခိုင်ခိုင်မာမာတွက်ဆနိုင်ပါတယ
်။အလုံးလမဲ့ဥယျာဉ်တို့တိုးလာနေတဲ့အချိန်မှတောင်အမေရိကန်စုရှယ်ယာဈေးတွေကတော့တက်နေပါတယ်။ဈေးကွက်လေးလာသုံးသက်သူ Lisan ကတော့အစိုးရဘက်ကစီးပွားရေးပြန်နှိုးထအောင်အရေးပေါ်အကူအညီထောက်ပံ့ပေးခဲ့တာတွေက Stock ဈေးတွေပြန်တက်စေတဲ့အကြောင်းတွေတဲကတစ်ချက်လို့ထောက်ပြပါတယ်။ဒါပေမဲ့လည်းစိုးရင်ရတဲ့အခြေအနေတွေရှိနေတယ်လို့သူကပြောပါတယ
်။ And two I think isOn the assumption that the market is looking
now the kugaro secret at cha mya de chin ni yauk twa bi april la ma pyaung le ga aso song chin ni phit twa nai le so ye twet sa che tu shi ni da ba di chin ni ma siwa hi thap pi lo athi na nai le anie ri le shi nai ma de virus ku sat mu dutiya hlain go now de chin khan ya nai ma de de
chama yi ya anie ri shi ni bi me le ai de ga ni pye ma twet pho a mai ni go san chin gat kwet da ri le shi ni ba de pi ne do do myo myo ma ro de phie phie lou ngan ni pyan sa ni ja ba bi အေဘီတော်စီးပွားရေးအရာရှိလယ်ရီကတ်လော်ကတော့ဒါဟာတစ်ကုံမှအမေရိကန်စီးပွားရေးကိုကောင်းမြင်နိုင်တဲ့မျှော်လင့်နိုင်တဲ့လက္ခဏာလို့သူကပြောပါတယ
်။ We can see very strong second half of the year. Probably 20%
ဒီရနှစ်ဝက်မှာစီးပွားရေးအားကောင်းတာကိုတွေ့ရပါလိမ့်မယ်။20ရာခိုင်နှုန်းလောက်တောင်တက်လာနိုင်ပါတယ်။2021ခုနှစ်မှာအရှုံးတွေကိုအကြီးအကျယ်ပြန်ကာမိနိုင်တဲ့နှစ်တစ်နှစ်ဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လည်းဒီလိုကောင်းသိပ်မြင်လွမ်းလာတဲ့ဘောမှာသတိထားဖို့လိုမယ်ဆိုပြီးမန်နီယပိုလစ်ဘောဘန်ဥက္ကဋ္ဌနီလ်ကက်စကော်ရီက
This is more likely to be a slow, more gradual recovery. Unfortunately, the virus continues to spread.
ဒီမှာပြန်ပြီးတော့နာလန်ထမဲ့အခြေအနေမျိုးကိုပိုတွေ့ရပါတယ်။စိတ်ကောင်းစရာက virus ပိုးကဆက်ပြီးပြန့်နှံ့နေတယ်။လူတွေရောဂါကူးစက်နေတယ်။ဒီကဘာလုံးကိုကြည့်မယ်ဆိုရင်စီးပွားရေးပေါ်ထိန်းချုပ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာနဲ့ virus ပိုးကူးစက်မှုတွေကိုလည်းပြန်တွေ့နေရပါတယ်။အချိန်ကြာမဲ့ကိစ္စပါ။တစ်နှစ်နှစ်နှစ်ကြာမှတိုးတက်မှုတချို့ကိုတွေ့ရပါလိမ့်မယ်။အလုံးလက်မဲ့ဖြစ်နေသူတွေကိုလည်းလွှတ်တော်အနေနဲ့အကူအညီတွေဆက်ပြီးပေးတဲ့နယ်လို့ကျွန်တော်ထင်ပါတယ်
လောလောဆယ်မှာတော့အစိုးရက COVID-19 ရောဂါတက်ဖြည့်ရေးလုပ်ငန်းတွေကိုထောက်ပံ့မှုဒေါ်လာ3 trillion သန်းပေါင်း3သန်းသုံးစွဲထားပါလေ။ပြည်နယ်နဲ့ဒေသခံအစိုးရတွေရောဂါစမ်းသပ်ရေးမှာသုံးနိုင်မှုအလုပ်လက်မဲ့တွေကိုထောက်ပံ့မှုနောက်ထပ်ရေးပေါ်အကူအညီတွေပေးရဥပဒေတွေပြဋ္ဌာန်းနိုင်မှုလဲလွှတ်တော်အမတ်တွေကတွန်းတက်တဲ့ဖိအားပေးနေပါလေ။ဒီကိစ္စတွေနဲ့ပတ်သက်လို့လူသဘောဆွေးနွေးမှုတွေရှိနေပြီးမဲ့ Republican တွေဘက်ကတော့နောက်ထပ်အကူအညီထောက်ပံ့ပေးရဥပဒေတွေနဲ့ပတ်သက်ပြီးတော်တော်လေးသတိထားနေတယ်လို့Larry Kutlorga ပြောပါလေ
Many people would like to just pause for a moment and take a look
တို့တော်များကတော့အခုညီအထောက်ပံ့တွေအကြီးအကျယ်ပေးနေတဲ့အစီအစဉ်ကိုခဏနားပြီးစီးပွားရေးပေါ်ရိုက်ခတ်မှုအခြေအနေကိုပြန်သုံးသပ်တာမျိုးလုပ်ချင်နေကြပါလေ
စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်လှစ်လိုက်ပြီးဖြစ်တဲ့အတွက်လူတွေအလုပ်တွေပြန်လုပ်ကြတဲ့အချိန်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ကိုလည်းထိန်းညှိပြီးတော့နေထိုင်ကြရပါလိမ့်မယ်စီးပွားရေးပညာရှင်တော်တော်များများကတော့အမေရိကန်စီးပွားရေးဘလောက်မြန်မြန်ဆန်ဆန်ပြန်ပြီးဥမော်လာမလဲဆိုတာကဘိုင်းယပ်စ်ပိုးကူတာနိုင်တဲ့စီးဘယ်တော့ပေါ်လာမလဲဆိုတဲ့အပေါ်မူတည်တယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာကျွန်တော်ဒိတ်ထိုင်ပ
ါခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ် COVID-19 ရောဂါထိန်းချုပ်ကာကွယ်ကူတာရေးလုပ်ငန်းတွေပိုးပြီးထိရောက်လျင်မြန်ကျယ်ပြန့်စွာဆောင်ရွက်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်ဆိုပြီးမီလာ၁၀ရက်နေ့ကနေဩဂုတ်လ၃၁ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရပ်ဆဲထားမယ်လို့တမတော်ကမီလာ၉ရက်နေ့မှာကြေညာပါတယ်။အပြည့်အထားမဲ့ဒေသတွေထဲမှာတော့တမတော်အဆိုအရနိုင်ငံတော်ကအကြမ်းဖက်လို့သတ်မှတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေတော့မပါပါဘူး။ဒီအပြည့်အကြေညာချက်မှာဖော်ပြထားသလိုကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်ကူတာရေးထိထိရောက်ရောက်လုပ်နိုင်မှာပါလား။ဒီလိုပြစ်ခတ်ရပ်ဆဲတာကကုလသမဂ္ဂတွင်မှုချုပ်တိုက်တွန်းထားတာနဲ့ကိုကိုက်ညီပါရဲ့လား။အပြည့်ရထားတဲ့ကာလအတွင်းနောက်ဆက်တွဲဘာတွေဖြစ်လာနိုင်ခြင်းရှိပါသလဲ။စာရာတွေနဲ့ပတ်သက်ပြီးအမေရိကန်ခြေစား Stimson Center က Non Resident Fellow သုတေသီတူဖြစ်သူကိုအမရတီဟာပြည်တော်စု Institute ကသုတေသီတူဖြစ်သူကိုစိုင်းထွန်းအောင်လင်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ကိုအမရတီယာနဲ့ကိုစိုင်းထွန်းအောင်လင်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
ဒီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ကပဲတမတော်ကနေပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပေါ့နော်ပြစ်ခတ်တိုက်ခိုက်မှုရစဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ကြေညာချက်ဆိုတာတခုထွက်ထားတဲ့ပုံမှာခြေခံပြီးတော့ဆွေးနွေးကြမှာပါဆိုတော့ပထမဦးဆုံးကအဲ့ဒီကြေညာချက်ကိုဖတ်ရတဲ့အချိန်မှာကိုအမရတီဟာပထမဦးဆုံးဘယ်လိုနားလည်မိပါလဲခင်ဗျ
ကျွန်တော်အနေနဲ့ကနားလည်မိတာပေါ့လေပထမတစ်ခုက၃ချက်ပေါ့ပထမတစ်ချက်ကတော့တက်မတော်အနေနဲ့ဒီလက်ရှိ NCA ထိုးထားခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှိတယ်။အဲ့ဒီအဖွဲ့တွေကလည်း COVID-19 အတွက်သူတို့လှုပ်ဆောင်တာတွေလည်းရှိတယ်။အဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ COVID-19 အတွက်လှုပ်ဆောင်ဖို့တရုတ်ပြည်နယ်ဆက်ကနေပြန်လာတဲ့ဒီမြန်မာလူသားတွေအားလုံးကိုအဆင်ပြေစွာနေရာပြန်ချပေးဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဒီ CA ထိုးထားတဲ့အဖွဲ့အစည်းနဲ့ဆိုရင်လည်းဒီ COVID-19 ရဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီ coordination mechanism ကိုဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဒီထက်ပိုပြီးတော့နှစ်ခုနားလည်မှုတည်ဆောက်ဖို့အတွက်စူးစမ်းရတဲ့ဖြစ်ရတဲ့ခုပေါ့ဘယ်လို့ဆိုဒီ request ကလည်း NCEO ဖွဲ့ရလာတာ哦တတိယတစ်ချက်ဒါပေမဲ့တက်မတော်အနေနဲ့သူစဉ်းစားတာကဘာလဲဆိုတော့ကျွန်တော်တို့ဒီမြင်းများများဖြစ်တဲ့ကိစ္စရှိရယ်ပြီးတော့သူ့အနေနဲ့ရခိုင်ပြည်နယ်မှာလည်း ongoing issue ရလည်းရှိနေတယ်အဲ့ဒီအတွက်သူ့အနေနဲ့ကတော့ဒီterrorism လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုလမ်းထောင်ဘူးဆိုတဲ့အတွက်သူကတော့ဒီလက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်အရေးအရောဆက်ပြီးတော့သွားမယ်ဆက်ပုံစံမျိုးပေါ့ဒီတော့၃ဘိုင်းပေါ့ဒီဟိုလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းသူပူးပေါင်းမှုအတွက်လမ်းစာတစ်ခုဖွင့်လိုက်တယ် coordination အတွက်လက်မှတ်ထိုးထားတဲ့အဖွဲ့လည်းပုံနီးစံကိုတိစောက်မယ်တစ်ချိန်တည်းမှာပဲလက်ရှိရှိနေတဲ့ပုံမှန်လုံခြုံရေးစနစ်ကိုလည်းဆက်ပြီးတော့တိုးမြှင့်သွားမယ်ဆိုတာမျိုးကြောင့်နားလည်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထွန်းအောင်လေးနေနဲ့ရောဒီထုတ်ပြန်ချက်ကိုဓမ္မအောင်စုဖတ်ရတဲ့အချိန်မှာဘယ်လိုနားလည်မိပါသလဲ
အဲ့ပထမဆုံးကျွန်တော်ပြောချင်တာဥမာဒီထုတ်ပြန်ချက်ဒီဘာတွေမထွက်ခင်ကတည်းကအစောပိုင်းကတည်းကစစ်တပ်အနေနဲ့ကတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှသူအရင်ဆုံးတတိပြုမိတဲ့အဖွဲ့အစည်းဆိုတာအတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာပေါ့နော်ဥမာဒီဇန်နဝါရီဖေဖော်ဝါရီလောက်ကတည်းကဥမာလွတ်တော်တွေဘာတွေတဲမှာဟိုမတ်စ်တွေဘာတွေတက်ပြီးလောက်တာတို့ဘာလို့တော့ဒါမျိုးအရင်စလာတော့ဘာပဲပြောတော့ဒါမြန်မာပြည်နဲ့နမိတ်တွဲမှာရှိတဲ့ဒီအဖွဲ့အစည်းတွေ institution တွေထဲမှာဆိုရင်သူကအနေသုံးစင်တာဟိုဒါလုံခြုံရေးအရာရောစစ်မှားရေးအရာအမျိုးသားလုံခြုံရေးအရာရောနောက်တစ်ခုကဒီ human security အရာပါသူထိခိုက်နိုင်တယ်ဆိုတော့အမြင်မျိုးသားစောပိုင်းကနေသူပြင်တာရှိတယ်
ဟို coordination တွေပို့ဖွင့်ဖို့လည်းပါတယ်ဒါပေမဲ့တခုရှိတာတော့ဟိုတော်တော်လေးပေါ့နော်ကုလသမဂ္ဂတို့ဘာတို့မှာစီဝေးတွေဘာတွေတရောင်းတွေပြန်လှုပ်ပြီးမှထပ်ဖြစ်လာတဲ့ဟိုအပြည့်ရဆေးရေလို့ဟာမျိုးတော့ဖြစ်တာပေါ့ဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့ဆေးရေပြိပခါဒီစီးရီးယားတို့ဒီအခြေလေပိုင်းတို့မှာဖြစ်တဲ့ပြိပခါတွေတော့မကြီးတော့ညာလဲတို့တော့ဒီအဟာအညောင့်တေးသေးလေးပဲဖြစ်လေကသာဖြစ်လေကသာဥမာနိုင်ငံတကာသတင်းတွေမှာမကြာခဏပေါ်ပြခံရတဲ့ဟာမျိုးလေးတွေဖြစ်နေတော့အဲ့ဒါတွေကြောင့်များဒီလိုနောက်ကျပြီးမှလှုပ်လာဆိုတော့လည်းကြော်လည်းနည်းနည်းတော့တန်နေရရှိတယ်ပေါ့နော်အစောပိုင်းတော့သူပြင်တာတော့ပြင်တာပဲပေါ့န
ော်ဟုတ်ကဲ့ကိုဆိုင်ထွန်းလွင်ပြောသလိုခုနကနည်းနည်းနောက်ကျသလားဆိုတော့ကိုအမရဒီပြင်ညာချက်ကတကယ်ဆိုရင်အတော်စောစောကလေးကထုတ်တဲ့ပြင်ညာချက်လို့ပြောကြတာကြီးလည်းရှိတာပေါ့နော်ကျွန်တော်တို့ဒီပထမဦးဆုံးယောဂကူးဆက်တဲ့လူနာတွေ့ပြီးသိမကြခင်ကလေးကပေါ့ဘာလို့လဲဆိုတော့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့လူတွေကြားထဲမှာကိုဗစ် -19 NDN နဲ့ပတ်သက်ပြီးတော့ဘာမှလုပ်နိုင်တာမရှိဘူးကာဝယ်ပေးနေတာမရှိဘူးပညာပေးနေတာမရှိဘူးအင်တာနက်ဖြတ်ထားတာတွေအားလည်းရှိတယ်ပေါ့ဆိုတော့ဒီကြီးညာချက်ထွက်လာတာကတိတ်နောက်ကျပြီးတော့မျောလင့်ထားတာထက်များတိတ်ပြီးတော့နေလွန်းတယ်လို့မြင်ကြရင်ကောအဲ့ဒီအမြင်ပေါ်မှာကိုအမရတရားဘယ်လိုသဘောရလဲ
အဲကျွန်တော်အနေနဲ့ကတော့ဟို personally အမြင်နဲ့ပေါ့လေကျွန်တော် institution ကိုစားပြ personally ပြောရရင်တော့ဒီညာချက်ကနောက်ကျလားဆိုရင်တော့ဟုတ်တယ်ကျွန်တော်တို့ဟိုဘယ်လဲဆိုလူတော်များမျှော်လင့်ထားတာဒီ April 1st week လောက်မှာထားယူမှန်းလင့်ထားတာပေါ့တလားလောက်တော့နောက်ကျတဲ့ပုံစံမျိုးတော့ဖြစ်နေတယ်ဒါပေမဲ့အချိန်ထဲမှာပြန်ကြည့်ရတယ်အဲ့တလားလောက်နောက်ကျတဲ့အထင်းမှာတက်မတော်ကဒီရခိုင်ပြည်နယ်ကလွဲလို့အရှိတ်ဘက်အချမ်းနဲ့ဒီဟိုချမ်းပြည်နယ်ဘက်အချမ်းမှာသူကတက်နိုင်တဲ့လောက်ကိုဒနေ့လုတ်တယ်ဆိုရက်အပိုင်းနဲ့ကျွန်တော်ပြန်ပြီးမြင်ရတာလည်းရှိတယ်ဒီတော့သူ့အနေနဲ့ကဒီပညာချက်ဒီတက်မတော်ကပုံမှန်အဖြစ်ပေါ့လေသူရဲ့လုံလို့လို့စင်ရသူပညာချက်တစ်ခုတစ်ခုကိုထုတ်မယ်ဆိုသူ network donation အများကြီးလုပ်ရတာရှိတယ်စတနေရောနေလုံးနဲ့ရောအစိုးရနဲ့ရောအကုန်လုပ်ရတာရှိတဲ့အတွက်သူ့အနေနဲ့တောင်အချိန်ယူရလို့ကျွန်တော်ကထင်တယ်ပြီးတော့ဒီပညာချက်မထွက်ခင်ရှေ့မှာလည်းကျွန်တော်တို့ဒီပို NRPCP NRPC နဲ့သူရဲ့စကားကြီးအချင်းချင်းပြောတာလည်း NCS ဒီနဲ့ညှိတာလည်းရှိတဲ့အတွက်ကျွန်တော်အနေနဲ့အဲ့ဒီဟာတွေကိုအချိန်ယူလို့အနေငယ်နောက်ကျသွားတာပတ်ကြံလဲခံရတယ်ဖြစ်တိုင်းလည်းဖြစ်နေတော့ဒါကြီးကအာရုံမစိုက်နိုင်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ကျွန်တော် personally အမြင်နဲ့ပြောရရင်တော့ဒီတစ်ချက်နောက်ကျလားနောက်ကျတယ်ဒါပေမဲ့နောက်ကြရဲဆိုရင်လည်းနောက်ဒါပညာရေးမှာပုံပေါင်းဆောင်ရတာဆိုလည်းမဟုတ်ပြန်လို့အရှိမသူပုံပေါင်းဆောင်ရတဲ့ဟာတွေလည်းကျွန်တော်တွေ့ရတယ်လည်းရှိရယ်အခက်ခဲတွေ့ရတယ်လည်းရှိရယ်ပေါ့ဒီတော့ဟိုအ ਨੇ ဆုံးတော့ပညာချက်ထွက်လိုက်ခြင်းဟာဒီလုပ်ငန်းဆောင်တာကိုလှုပ်ဆောင်ဖို့အတွက် formalize ဖြစ်သွားရလို့ကျွန်တော်ကယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထွန်းအောင်လွင်အနေနဲ့ရောနောက်ကြရဲလို့ယူဆသလားဒါနောက်ပြီးတော့မျောလင့်ထားတာထဲပို့ပြီးတော့နဲတယ်လို့များယူဆသလ
ားအဲရေဘူးကအားဖြစ်တော့ဗျာဥမာကျွန်တော်တိုင်းပြည်လို့ခွဲခွဲအပြားပြားဖြစ်နေတဲ့တိုင်းပြည်မှာရေပူရဘုံအလုတ်တွဲလုံနိုင်တဲ့ဟာတစ်ခုပေါ်လာတာဆိုတော့ဒါကောင်းတဲ့လက္ခဏာလို့ပြောလို့ရတာပေါ့နော်ထို့တော့ညာလဲဥမာဟိုတချို့ဟာလေးတွေကတော့ဟိုနောက်ကျတာရှိတယ်အစောပိုင်းမှာသူတို့ coordination တွေပါတယ်ဥမာတိုင်းရင်းသားဒေသတွေမှာစူးစမ်းတာတွေပါတယ်ရှိရတဲ့ဒီမဲ့လဲဟိုတိတိပပဟာမျိုးတွေသိမတွေ့အောင်တချို့နေရာတွေမှာဗျာဥမာကျွန်တော်တို့ရှမ်းပြည်ဘက်မှာဆိုရင်ဟို RCSS တို့ပါတို့ဒီပညာပေးလုပ်ငန်းတွေပါတယ်လုပ်တဲ့ဟာတွေရှိတယ်သူတို့လည်းဥမာထိုင်းရနေလူတွေအများကြီးပြန်လာတော့ quarantine တွေပါတယ်လုပ်တဲ့ဟာတွေပါတယ်ရှိတယ်အဲ့ဒါမျိုးတွေဝင်သားတဲ့ဟာတို့ပါတော့အစောပိုင်းကတည်းကဖြစ်တာလည်းရှိတယ်ပေါ့နော်ဒီ KNU ဖက်မှာဖြစ်တာတော့ဒါနေတဲ့ဟိုပုပ်ကူရေးတွေပါတယ်စိုင်းလာအောက်တက်နေတဲ့စိုင်းလာတော့မတည်ဘူးဒါမျိုးလေးတွေလည်းရှိတယ်နောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဟိုပြောချင်တာဥမာတမ်မတော်ကျဲကျဲလေးဒီဟာတွေကတာဝန်ရှိတာတော့မဟုတ်ဘူးပေါ့နော်အဓိက major player ထဲမှာအစိုးရလည်းပါတော့ဗောဒါတနိုင်ငံလုံးနဲ့ဆိုင်တဲ့ဟိုကိစ္စလည်းဖြစ်နေတော့ဥမာအစိုးရဆိုရင်လည်းဟိုအစောပိုင်းကလေးကတမနာရုံတို့ဘာလို့ကနေ EAO တွေကိုဟိုဒါလေးလည်းတတ်နိုင်ကြများဒီ COVID-19 ကာကွယ်ရေးတွေပညာရေးပေးရေးတွေတတ်နိုင်ကြများလုံကြပါလို့ဘာလို့ညွန်ကြားတာရှိတယ်ဒါပေမဲ့တကယ်တမ်းလက်တွေ့မှာဥမာအဖြစ်ပြရှမ်းလေပိုင်းတို့ဘာလို့မှဆိုရင်သူတို့ဟိုသွားပြီးစေးရုံတွေဘာတွေကိုတန်တဲ့လူနာတွေဘာတွေသွားဖို့တယ်ဆိုရင်ဒီရှမ်းပြည်တိုတက်ရေးပါတီတို့ဘာတော့လည်းတပ်ပို့တယ်ဆိုစေယုံနေတာလက်မခံဘူးဒါမျိုးလေးတွေလည်းရှိတယ်ပေါ့ဒါပေမဲ့ဟိုအစောပိုင်းလဲမှာတော့ဒီကိုအမရတီဟာပြောလို့လုံးဝမရှိတာတော့မဟုတ်နည်းနည်းပါးပါးရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကဟိုဒီ COVID-19 ကိုဟိုအတုံးချပြီးမှတစ်ဖက်နဲ့တစ်ဖက်လုံးကြမလားဆိုတော့တန်နေရမျိုးတွေလည်းပြန်လာရှိတာတွေ့ရတော့เนาะနေရာတွေရွှေ့တာတော့ဘာတို့ဒါမျိုးလေးတွေလည်းရှိတယ်ဒါပေမဲ့ရခိုင်လိုဟာမျိုးကြတော့ပြောရဖြစ်တာပေါ့နော
်ကိုဗစ် -19 တွေ့တဲ့ကျွန်တော်ရခိုင်ကိစ္စကိုအခုဆက်ပြောလိုက်ကြရအောင်ဟိုတခါတည်းဟိုများများသွားမှာဆိုလို့ဆိုတော့ကိုမရ
အခုကြေညာချက်ကသူကအပြည့်ရက်တယ်ဒါပေမဲ့ခုနအစောပိုင်းကိုအမနာပြောရတဲ့ထင်မှလည်းပါတယ်ဒီအကျန်းဖက်တမားတွေအကျန်းဖက်ဝါဒီတွေဆိုပြီးတော့တတ်မှတ်ထားတဲ့ကြေညာထားတဲ့အဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေမပါဘူးဆိုတော့ရှင်းရှင်းလေးပြောရရင်တော့ကျွန်တော်တို့အဓိကရခိုင်နဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးပေါ့နော်အဲ့ဒီနေရာတွေမှာတော့မရက်ဘူးတိုက်ဆာကြီးဆက်တိုက်မယ်ဖြစ်ဆာကြီးဆက်ဖြစ်မယ်ဆိုတဲ့သဘောဖြစ်တော့ဒီထုတ်ပြန်ချက်ကနေစဉ်လိုတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးဆိုတော့ဒီအပြည့်ရဲ့ကြေညာချက်ဒီကုလသမဂ္ဂအတွင်းမှုချုပ်အပါဝင်နိုင်ငံတကာကတောင်းဆိုနေတဲ့တောင်းဆိုထားတဲ့အပြည့်ခတ်ရန်စဲမျိုးလို့ပြောလို့ရပါမလားကိုမလား
အဲတခုရှိရာဒီလိုခင်ဗျအဲ့ဒါလေကုလသမဂ္ဂကနေတောင်းဆိုထားတဲ့ဒီအပြည့်ရဲ့ဆွဲဟာလေသူကများသောအားဖြင့်ဒီနိုင်ငံတိုင်းကိုသူတောင်းဆိုထားပါလေဒါပေမဲ့တချို့ဒီတားရမဟုတ်တော့ကျွန်တော်လစ်ဗျားမှာဆိုကျွန်တော်လက်ရှိတိုက်ပွဲလေးဆက်ဖြစ်တယ်ဒီအဲ့သူရဲ့လစ်ဗျားစုရရဲ့မူဝါဒကလည်းဒါ terrorism ဆိုလို့ရှိရင်တော့ဆက်တိုက်မယ်ပေါ့ကျွန်တော်တို့ရန်ရန်မြန်မာဆလဲကူဖြစ်နေရရှိရယ်ပြီးလို့ရှိရင်ကျွန်တော် Syria မှာလည်းကျွန်တော် Syria တောင်ပိုင်းမှာလည်းဖြတ်ဆက်ပြီးတော့တိုက်ပွဲကြီးဖြစ်နေရလည်းရှိရယ်ရှိရယ်ဆိုတော့တဖက်တစ်ချက်ကကုလသမဂ္ဂကတော့သူ့ရဲ့ပုံမှန်တိုင်းမှာတိုက်ပွဲရကြပါလို့ပြောပြမိတယ်ဒီတက်တီနဲ့အစိုးရရဲ့နိုင်ငံတကာမှာရောမှာနိုင်ငံမှာတော့တွေးရပါလေဆိုတော့ကိုယ့်ရဲ့ dialogue partner နဲ့ဆိုရင်တော့ရက်ဖို့ရနိုင်ပြီမဲ့သူ terrorism လို့သတ်မှတ်ထားတဲ့အဖွဲ့အစည်းရယ်ဆိုရင်တော့စပီတိုက်ဆာရှင်တိုက်မှာပဲဆိုရဲမူကလည်းရှိနေတော့ဒီဟာတော့ဟိုပြီးတော့နောက်တစ်ခုကပါလဲဆို covid ကြီးကဒီခဏလေးလည်းမဟုတ်ဘူးသူကဒီနှစ်ပေါင်းနှစ်ရှည်များစွာကြာဦးမှာအနည်းဆုံးတော့ကျွန်တော်တို့ society မှာကျွန်တော်တို့တပွားရှောင်းဆက်ရှိနေဦးမှာအနည်းနဲ့အများတော့ပြီးတော့သူအနေနဲ့ကဒါ security concern အနည်းနဲ့ကတော့ short စရာမရှိဆိုတဲ့ဟာမျိုးနဲ့ဟိုတုံ့တက်ကြတော့မှနိုင်ငံလည်းမဟုတ်ဘူးနိုင်ငံတိုင်းမှာလည်းရှိနေတော့ကျွန်တော်တို့ဆူဆပါတယ်ခင်ဗျဟ
ုတ်ကဲ့ကိုဦးဆိုင်ထောင်းအောင်လေးအနေနဲ့ရောယူဆာကတကယ်တမ်းဖြစ်တဲ့အပြစ်ခတ်ရစေမျိုးဟုတ်တယ်လို့ပြောနိုင်ပါသလားကိုစန်းထွန်းအောင်လည်းပြောဘယ်လိုမြင်လဲအ
ဲကျွန်တော်အနေနဲ့ကတော့ဥမာမြန်မာလိုအတွေ့ကူးပြောင်းမဲ့နိုင်ငံတစ်ခုအနေနဲ့ကတော့ဥမာလစ်ဗျားတို့ယီမန်တို့ဆီးရီးယားတို့လိုတကယ်ဟို face state ဖြစ်နေတဲ့တိုင်းပြည်တွေနဲ့တွားမနိုင်တယ်ပေါ့နော်မြန်မာအမှန်တော့ဘာပြောပြောဟိုသူ central power တစ်ခုခုရှိတဲ့ဟိုအစိုးရလိုဟာမျိုးလေးလဲရှိနေတယ်ဒီပေါ်မှာနိုင်ငံတည်ငြိမ်ရေးနဲ့တွားရမယ်ဆိုတဲ့အမြင်မျိုးပေါ့ဟိုအမျိုးသားအချိုးစည်းဝါးအရဒီအချိန်မှာပြိပခါတွေထိန်းတယ်ထိန်းပြီးမှအားလုံးဝိုင်းလုံးကြတယ်ဆိုတဲ့အမြင်မျိုးကပိုတက်လျော်များလို့တော့ကျွန်တော်စဉ်းစားမိတယ်ပေါ့နော်ဟိုဟူတီတို့ဘာလို့ဖြစ်နေတဲ့ဟာတွေယီမန်တို့ဘာလို့ဖြစ်နေတယ်ဆိုတာတော့တကယ်ဟိုဘိုးဆိုးရအုပ်ချုပ်ရေးတွေဘာလဲမရှိတော့ဘူးအကုန်လုံးတော်တော်လေးလေးပြင်းပြင်းထန်ထန်ဖြစ်တဲ့ဟာမျိုးပေါ့နော်ဆီးရီးယားတို့ဘာလို့ဆိုလဲဆိုတော့အဲ့တော့ကျွန်တော်တို့ပြန်မေးကြရှိတာတော့ဥမာအဖြစ်အမျိုးသားလုံခြုံရေးတို့ဒီအမျိုးသားကြိုးစည်းဝါးဆုံးဆိုတဲ့ဟာမျိုးတွေကဟိုဟာစသည်ဘိုးမှာပါဝါခိုင်ထားတဲ့လူတွေကဟိုဘလို့အထိပ္ပယ်ဖွင့်ဆိုလဲပေါ့ဗျာဥမာအဖြစ်ပြောရမယ်ဆိုရင်မြန်မာပြည်မှာဟိုတယ်ရိုရီဇင်တို့ဘာလို့တော့တတ်မှတ်တာတော့တတ်မှတ်တာပေါ့ယနေ့အချိန်ဒီဟိုဘယ်တိုင်းရင်းသားတပုံမှာဟိုခွဲထွက်ရေးတို့ဘာလို့ပြောတာလဲကျွန်တော်တကားမှလည်းမကြဘူးတည်းဘောနော
်ဟုတ်ကဲ့ဒါပေမဲ့ကိုကိုစံတော်လည်းခွဲထွက်ရေးမကြဘူးဆိုမှလည်း AA ကသူက Confederate ဆိုတာအစင်လောက်ထိပြောမှုတာတော့ရှိတယ်နော
်ဟုတ်ဟုတ်ကဲ့အဲ့ဒါတော့မှန်ပါတယ
်ကိုအမရဒီတော့အခုကြေညာချက်ကโอเคဒီ COVID-19 အတွက်အဓိကလို့သုံးသပ်ကြတယ်ဆိုတဲ့အခါကျတော့တကယ်ကြေညာချက်ထဲမှာကကျွန်တော်တို့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်နေရာတွေမပါဘူးဆိုတော့အဲ့ဒီဘက်မှာကျတော့ဒီ COVID-19 ကာကွယ်ရေးအတွက်လုံးဝလုံနိုင်မယ့်အခြေအနေမဖြစ်ဘူးလို့ပြောလို့ရမှာပေါ့နော်
အော်ရတာပေါ့ကွာသူတို့ဘယ်လိုလဲဆိုစစ် COVID-19 ကောက်ကူဖို့ဆိုအဓိကကျွန်တော်တို့ကဒီလူတွေကို immobilize ဆိုရထားဖို့ရောပြီးတော့ဒီ tension အဓိကတော့လက်ရှိကကျွန်တော်ဘာလို့ကုရမလဲမသိဘူးဘယ်လိုကုသမလဲမသိသေးဘူးဆိုတော့ကျွန်တော်အတက်နိုင်ဆုံးဒီငင်းငင်းချမ်းချမ်းနဲ့ရထားဖို့နဲ့ဒီတကွေ tension ကိုအခြေပြီးပြောနေရတော့ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတော့ဘယ်နဲ့နီးနေမှာ COVID-19 အတွက်ကိုဟိုဖြစ်နိုင်ဘူးပြီးတော့တစ်ဖက်မှာလည်းကျွန်တော်ပြန်စဉ်းစားမှာကျွန်တော် COVID-19 အတွက်တနိုင်ငံလုံးဆုံးရတဲ့အရေးအတွက်ကကျွန်တော်ရခိုင်မှာဆုံးရတဲ့ဘယ်လိုပြောရမလဲဒီ3လတည်းဆုံးရတဲ့အရေးအတွက်နဲ့ရှင်းပြလို့ရှိရင်ကျွန်တော်ကဟို
တော်တော်ကြီးပေါ့3
digit နဲ့1 digit လောက်ဖြစ်နေတာဟု
တ်တယ
်အဟိုဆုံးထွက်လောက်ပဲဖြစ်နေတာဆိုတော့တကယ်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာသူက COVID-19 ရဲ့ရန်ဟိုသူကတွေးဖို့မတွေးနိုင်ဘူးဆိုတဲ့အခြေအနေလို့ကျွန်တော်ထပ်ပြောလို့ရပါတယ်ခင်ဗ
ျဟုတ်တယ်ရခိုင်မှာလူမှုချင်းမှာတွေးထပ်ပြေးနေကြတဲ့လူတွေကြားခုနလိုနေတတူကတိုက်ပွဲဖြစ်ပြီးတော့ဟလာအသက်ဆုံးဆုံးကြရတာဒါအရဒီလူတွေကြားထဲမှာတော့ဟိုဒီကိုရိုနာဗိုင်းရပ်စ်ဆိုတဲ့ကိစ္စကသူတို့အတွက်ကပထမဦးစားပေးပြီးတော့ကြောက်ရမယ့်အန္တရာယ်ကိုဖြစ်မနေတော့ဘူးဆိုတော့ကိုယ်ဆိုင်ထွန်းအောင်လေအဲ့ဒီအခြေအနေကိုရောဘယ်လိုဖြေရှင်းနိုင်မလဲ
အဲအဓိကတော့တခါလေတော့ဥမာဆိုရတော့ဗျာဥမာ IDB camp တို့ဘာတို့တော့သူဘလို့အကူအညီပေးရေးတို့ဒီဘလို့ပညာပေးရေးဆိုတဲ့ဟာမျိုးတွေတော့ဒီအစိုးရသတင်းစာတွေထဲမှာပြရတာတော့တွေ့ရတာပေါ့နော်ဒါပေမဲ့ဥမာသုံးသပ်တိုင်းအဲ့ဒီဟာတွေကတကယ်တမ်းဟို camp နေတဲ့ရောက်မရောက်တို့
နောက်တစ်ခုကသူတို့ကနောက်တစ်ချက်ကဘာလဲဆိုဒီလိုအင်တာနက်တွေဘာတွေဖြတ်ထားတဲ့အချိန်မှာတကယ်ပညာပေးရေးတွေကြည်ကြဲမြတ်မြတ်လုံနိုင်မလုံနိုင်ဆိုတဲ့အချက်ကတော့တော်တော်လေးဟိုမေးခွန်းထုတ်ကြအခြေအနေမျိုးရှိတာပေါ့နော်နောက်တစ်ခုကနေနေမကောင်းလို့သွားရေးလာရေးခက်တာအဆောက်ပေါ့လေတခြားဟိုနေနေရလဲအများကြီးပါဒီလိုပြဿနာတွေကတော့ဥမာကမ်းနေလို့ပြောလိုက်ရင်အများစုကလက်တလောဖြစ်နေတဲ့ဒီရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ကိုမြင်ကြပြီမယ်တခြားနေရာတွေမှာလည်းထုံနည်း၎င်းပဲဟို
ဒါပေါ့အများကြ
ီးတကယ်ပညာပေးလောက်တဲ့ဟာတွေဘာတွေကရောက်လားမရောက်လားဆိုတာတော်တော်လေးမေးခွန်းထုတ်ကြရှိအခြေအနေမျိုးရှိတယ်ပေါ့နော်ဥပမာတိုင်းရင်းသားဘာသာတွေနဲ့ထုံမထုံတို့ဘာလို့
ဆောတိုင်းရင်းသားဘာသာတွေနဲ့တော့ဒီကျမိုက်ဦးဤထနာFacebook မှာတော့ကျွန်တော်တိုင်းနာဘာသာရေးနဲ့ကိုယ်နဲ့နေကောက်ွယ်ရေးလိုက်နာဖို့ဆိုတော့ဘာသာသီးနဲ့ထုတ်တော့တွေ့တယ်ဒါပေမဲ့ဘလောက်ကြဲကြဲပြန့်ပြန့်အဲ့ဒီနေရာတွေကိုရောက်တယ်လဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဆိုတော့
အဲ့တော့မသိဘူးည
ဟုတ်ကဲ့ဆိုတော့ကိုအမနာအခုအချိန်နေကဒါဆိုရင်ဒီ data တွေအခုထွက်ပြေးနေရတဲ့လူတွေဟာလာအဲ့ဒီလူတွေဂျားထဲမှာ COVID-19 antigen ကရောကိုအမနာနေနေဆိုရင်ဘလောက်စိုးရင်စရာကောင်းတယ်လို့မြင်လဲ
အော်ပထမတစ်ခုကကျွန်တော်တို့ကဟိုမသိနိုင်ဘူးမသိနိုင်ဘူးဆိုတော့ပွင့်လင်းပြောရင်အဲ့ဒီ data တွေကျွန်တော်အခုကျွန်တော်ဂျိုကုန်းရက်ွက်ထဲမှာတော့မှကျွန်တော်ကတကယ်ဘယ်နှယောက်ရှိလဲဆိုတော့ကျွန်တော်မသိဘူးဘယ်လိုဆိုလက်ရှိအစိုးရရဲ့ COVID-19 ပေါ့ဒီစစ်ဆေးတဲ့ပုံစံမျိုးကသူတို့ဒီထိဆက်တဲ့လူဝါတစ်ဆင့်ကျွန်တော်တို့စစ်ပါတာဟိုကျွန်တော်ဟို research နဲ့ပြောရင် selection bias အစားရဖြစ်နေတာဟိုတော့အဲ့ဒီ data မှာရှိရင်လည်းရှိမယ်မရှိရင်လည်းမရှိဘူးဒါပေမဲ့ data တစ်ခုကတော့ဗာလဲဆိုအစိုးရအနေနဲ့လက်ရှိပုံစံနဲ့ဆက်ရတာလည်းသူတို့ရဲ့ဒီအစိုးရ healthcare system ဒီမှာလူပြုံမချလာအောင်ဟိုမှာအလုံးတက်နိုင်တော့အများကြီး1ဆိုဆက်လိုက်လို့လူပြုံချလာလို့ရှိရင် healthcare system ကပြတ်သွားမှာပေါ့မပြအဲ့လိုပုံမချလာအောင်သူတို့ကဖြည်းဖြည်းချင်းသွားပုံနဲ့ရတယ်ပေါ့ဒီတော့ဟိုအဲ့ဒီ data မှာတော့ COVID-19 ရှိမရှိဆိုတော့ကျွန်တော်ပြောတာခက်တယ်ကျန်ကူမှာဘယ်လောက်ထိရှိလဲတော့ပြောဖို့ကလည်းအတော်ခက်တယ်ဒါတော့ဒီတော့ကျွန်တော်အနေနဲ့တော့အများကြီးမသိနိုင်ဘူးဒါပေမဲ့အဲ့ဒီ data မှာရှိရလူတွေကလည်းထဲပြောလို့ရှိရင်ကျွန်တော်အင်တာနက်ဖြတ်ထောက်ထားတာနဲ့သတင်းအမှောင်ချထားတာနဲ့ဖြစ်ရတာရှိရတော့သူတို့အနေနဲ့ဒီ COVID-19 ရဲ့ risk ကဘယ်လောက်ရှိလဲမရှိဘူးလဲဆိုတာသူတို့အနေနဲ့ကလည်းအတော်လေးကိုစဉ်းစားဖို့ခက်တယ်ဗျထဲပြောရင်ဗျဟိုလက်စေးပါပြောနေရင်ပဲအဲ့ဒီ data မှာတောက်ဖို့ရောမှန်းနေနေဖြစ်နေတာဟုတ်ဒီ IDP camp show မှာဒီတော့တကိစ္စမျိုးဆိုတာသူတို့တော့ကဟို it's a very superficial thing ဖြစ်နေတာပေါ့
ဟုတ်တယ်ကိုဆိုင်ထုတ်အောင်လို့ရောအဲ့ဒီပုံမှာဘလို့ဘလောက်ထိစိုးရိမ်စရာကောင်းတယ်လို့မြင်လဲ
ဒီပေါ့ခုနကပြောလို့ပါပဲတကယ်တော့ဥမာရခိုင်တို့ဘာလို့ဆိုရင်လဲသူပင်လယ်တွေဘာတွေနဲ့နေတာဒီလိုချင်းတွေသူရေချိုရှားတဲ့နေရာတွေဘာတွေလဲအများကြီးရှိတော့သူတို့လက်ဆေးဖို့တို့ဘာလို့လို့ဟာမျိုးတွေလဲဖြစ်နိုင်တယ်တချို့အတွင်းပိုင်းနေရာတွေကတော့အင်တာနက်ဖြတ်တာတို့ဒီသတင်းအချက်လက်တွေဖြတ်ထားတာတို့ဘာလို့လဲသူတို့တွက်သူတော်တော်လေးတော့ဟိုတခါတခါကျရင်ဟိုမသိရင်ဥမာကျွန်တော်အမြင်ရပြောရင်မသိနားမလဲတာပို့ပြီးကြောက်ဖို့ကောင်းမလားလို့ယူဆတော့ဗောနော်ဟိုဖြစ်သွားရင်လည်းအသေးတယ်မလ
ား
ကျိုးတဲ့တဲ့ကွဲတာမျိုးဘာမျိုးမဖြစ်နိုင်မနဲ့အချိန်မီတားတာမျိုးမဖြစ်နိုင်မနဲ့နောက်တစ်ခုကကွာတာဥမာရခိုင်တို့ချင်းတို့ကကန့်နေရကျွန်တော်တို့ဒီရှားမြောက်တို့ကချင်တို့ဘက်ကကန့်နေလောက်စီမံခန့်ခွဲမှုတို့ဘာလို့
အဲ့တော့ကြောင်မရှိဘ
ူးအကောင်းပုံမရဘူးဟုတ်ကဲ
့အကောင်းပုံကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်တချို့နေရာတွေမှာဆိုရင်ဥမာဆိုကြပါစို့ရတိတောင်ဘက်မှာလွတ်တော်အမတ်တွေကဟလာဟိုစကန်းဆောက်ဖို့လုပ်တယ်အစိုးရတားတယ
်ဟုတ်ကဲ့
ကွန်ပျူတာပြောင်းဆောက်ဆိုတဲ့ဟာမျိုးဖြစ်တယ
်ဟုတ်ကဲ့
နေတူဝါဆိုလို့လည်းကျွန်တော်တို့သတင်းတွေထွက်နေတာကစန္ဒရိတ်ခါတွေကဟလာပြတ်တလောက်ဖြစ်နေစန္ဒရိတ်ခါစားစရာတော့မရှိဘူးဆိုမှတော့ဘယ်ကိုဗစ်ကိုသူတို့သွားတွေးနိုင်ကြမှာလဲဗျာနော
်ဟုတ်ကဲ့အဲ့ဒီဘောမျိုးတော့ရှိတာပါလေ
ဆိုတော့အခုကတော့ဩဂုတ်လပြီးခဲ့တဲ့မေလ10ရက်နေ့ကနေပြီးတော့ဩဂုတ်လ31ရက်နေ့ထိပေါ့ဗျာဆိုတော့နေရာတော်များများမှာအပြည့်ချလိုက်တယ်ပေါ့ပြည့်ကြလိုက်တယ်ဆိုတာလည်းပဲအဲ့ဒီနေရာဒီမှာလည်းတိုက်ပွဲကအပြည့်ရက်တဲ့အထဲမှာပါတဲ့ဒေတာတွေမှာကတော့တိုက်ပွဲကတိုက်ပွဲမဖြစ်တလောက်ရှိနေတဲ့ဒေတာတွေပဲပါတာလို့ကျွန်တော်တို့အဲ့လိုနားလေရမှာပေါ့ကိုအမရဟမ
်စင်းစင်းနေကြည့်နော်ဟုတ်တာပေါ့ကိုဒီတော့ဟိုတိုက်ပွဲမဖြစ်တလောက်ဟိုနှီးပါပေါ့ဒါပေမဲ့တချို့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်မျိုးနယ်မှာတော့ဒီထက်ပိုပြီး impact ပိုများမှာပေါ့ဒီဥမာကုတ်ခိုင်တဝိုက်ပေါ့ဒီ moment တဝိုက်မှာတော့တိုက်ပွဲကြီးအတွက်ကတော့ကြာဝါနိုင်လို့ကျွန်တော်တို့ကမှန်းထားတာပေါ့လေဒါကလည်းဟိုတက်နေအဲ့ဒီဒေတာကန်မှာရှိတဲ့အတိုင်းအတာနဲ့ကိုင်းနေဘယ်လိုမျိုးထိတွေ့မှုရှိမလဲဆိုအများကြီးမတွေ့တာ။ကျွန်တော်အရင်တော့ကလည်းကျွန်တော်တို့ဒီလိုမျိုးအပြည့်ရထားပေမဲ့လည်းတိုက်ပွဲအရှိန်မကြဝါးလိုက်လေကျွန်တော်အရှိမဥပမာရှိခဲ့ပူတာ
။ဟုတ်ကဲ့။ဆိုတော့ကိုစိုင်းထောင်းအောင်လေဒီအပြည့်ရထားတယ်ဆိုတဲ့ကာလာအတွင်းမှာနောက်ဆက်တွဲဘယ်လိုဖြစ်နိုင်ကြလဲလားလားတွေရှိတယ်လို့မြင်လဲ
။ဥပမာအပြည့်ရထားတာတော့ဟုတ်တယ်ဗောဒါရေဘူးအားဖြင့်တော့ဒီတစိုက်တစ်ပိုင်းကိုကြိုးစိုးစရာဖြစ်တယ်။ဒါပေမဲ့ကျွန်တော်မြင်တာဒီရတဲ့ဟာစနစ်တကျပေါ့လေတကယ်ဟိုရေရှင်ငင်းညာရေးကိုတွားနိုင်တဲ့လမ်းစာမျိုးကိုတူညီကြတဲ့ဟာမျိုးအကောင့်ထဲပေါ်တာတို့တစ်ဖက်နဲ့တစ်ဖက် ownership ပေးမှ coordination လုပ်တဲ့ဟာမျိုးတို့ ဖြစ်ဖို့လိုတာပေါ့နော်တကယ်တော့ဥမာအရပ်စပ်ဆက်ဆံရေးရကြကြမြတ်မြတ်ဒီတိုင်းပြည်တိဆောက်ရေးရသွားဖို့စဉ်းစားတယ်ဆိုရင်ဒီဟာကိုမူပေါင်းတစ်ခုအနေနဲ့တေချာရေးဆွဲပြီးသွားတဲ့ဟာမျိုးဖြစ်တင်တာပေါ့နောက်စိုးရိမ်နေရာတစ်ခုကတော့ဒီလိုပါအပြည့်ရထားလဲဆိုရင်မဲ့လဲကျွန်တော်တို့အခုတချို့နေရာတွေမှာတွေ့နေရတာပေါ့သူကပြဿနာပါလဲဆိုအလုံးလက်မဲ့တွေပေါ်လာတယ်တီးနှံနေမဖြစ်ဘူးလူတွေကဝင်ငွေမရှိဘူးအဲ့တော့ဒီဟိုမှာတိုင်းရနာတတ်တွေပါလေဆိုတာလဲဒါဟိုလူတွေဒီမှာအခွန်လေးတွေပါလေတွေရမှာသူတို့ရက်တီးရတဲ့တတ်တွေပါလေဖြစ်တော့ဥမာ peace နဲ့ပတ်သက်တဲ့ဒီ supporting လုပ်တဲ့ program လေးတွေပါလေမှာလုပ်ပေးရင်ကောင်းမယ်လို့မြင်တယ်ပေါ့နော
်ဟုတ်ကဲ့ကိုအမရကရောဒီအပြည့်ရကျင်ညာချက်ကနေနောက်ဆက်တွဲဘာတွေဖြစ်လာနိုင်မယ်လို့သုံးသပ်လဲ
အော်ကောင်းတဲ့ဘက်ဆိုရင်တော့ကျွန်တော်တို့ NCSE ဟိုတွေနဲ့ကျွန်တော်တို့ဒီ service ပေါ့လေဒီ service providing ပေါ့ဒီ through parallel service providing ကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်မှာအကောင့်တွေတစ်ချက်ရှိရဲ့ချိန်မှာပဲဒါကိုအကြောင်းပြုပြီးကျွန်တော်တို့ပြင်မြင်ထားတဲ့ဖွင့်နေလဲပူးပေါင်းနိုင်ဖို့အတွက်အခွင့်အလမ်းရှိလာပါဒါကောင်းတဲ့ချက်ပေါ့ဒါပေမဲ့ကျွန်တော်တို့သိဖို့ကဒီအပြည့်ရကာလာပြီးရချင် August မှာပြီးသွားမှာပေါ့ပြီးရင်ကျွန်တော်တို့ကရွေးကောက်ပွဲရာဒီကပြန်လာပြီဒီရွေးကောက်ပွဲရာသီလာပြီဆိုတော့အဲ့ဒီအချိန်မှာရောဒီရွေးကောက်ပွဲရာသီလာရင်ရောဘယ်လိုမျိုးဆက်ပြီးရောပြိပခရရပုံမှန်အားဖြင့်သွားမှာလဲဆိုတာမျိုးတစ်ပိုင်းပြန်ရှိလာတာပေါ့ဒီတော့ဒီ3လအတွင်းမှာကကျွန်တော်တို့ကကိုဗစ်ကိုခြေပြီးပို့အောင်ဆက်မဲ့တာလုပ်တင်တလောက်လုံးတစ်ချိန်မှာပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုလည်းလုပ်ရင်တော့ဖြစ်ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးနင်းတသားနဲ့အတွင်းကူးပြောင်းမှုအတွက်ကိုပူပေါင်းဆောင်ရွက်ဖို့အတွက်လမ်းစာရေးစာပြီးဆွေးနွေးရင်တော့အဆင်ပြေမယ်လို့ထင်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကဒါကြီးကခဏအောင်းပြီးတော့ပြောမှာ resource ဆိုပြန်ပြီး grab လုပ်တဲ့အချိန်နဲ့ပြန်ပြီးတော့အစာကြီးခွားကနေပြန်ထွက်လာရင်တော့ဖြစ်ရင်ဒါဟိုပို့ပြီးခတ်မယ်ပေါ့လေဒီ3လပြည့်အခါမှာ
ဟုတ်ကဲ့ဒီအချိန်ကြီးကပြောရမယ်ဆိုရင်တော့မြန်မာနိုင်ငံအတွက်ကအင်မတန်စိုးရင်စရာကောင်းတဲ့အချိန်တွေတခုလို့ကျွန်တော်တို့ပြောရမှာပါဒါကိုအမြန်ဆုံးဖြည့်ရှင်းပြည့်လည်နိုင်ပါစေလို့ပဲကျွန်တော်တို့ဆန္ဒပြုရမှာလည်းဖြစ်ပါတယ်ဆိုတော့ပေါင်းဆွေးနွေးပေးတဲ့ကိုအမရတီဟာကိုဆိုင်ထွန်းအောင်လည်းနှူးစလုံးကို VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ဗျာဟုတ်ကဲ့
အမေရိကန်ချီဆက်စတင်ဆန်စင်တာရဲ့သူတည်တည်တူဖြစ်သူကိုအမရတီဟာပြည်တော်စုအင်စတီကျူကသူတည်တည်တူဖြစ်သူကိုဆိုင်ထွန်းအောင်လင်းတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOE စီစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန့်ကိုအရင်ထုတ်လွှင့်နေကြအင်္ဂါညတရက်လီလန်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ရရှမ်းနိုင်ငံမှာပြည်ခရက်24နိုင်အတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားသူ11,000နီးပါးစစ်ဆေးတွေ့ရှိခဲ့တာကြောင့်ကူးစက်မှုပေါင်း 23,000 ကျော်သွားပါပြီ။ဒီအရေအတွက်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာ COVID-19 လူနာဒုတိယအများဆုံးလည်းဖြစ်ပါတယ်။ရောဂါပိုးစစ်ဆေးမှုပေါင်း 5.8 သန်းကျော်လောက်ထားတဲ့ရုရှားနိုင်ငံမှာသေဆုံးသူနောက်ထပ်109ယောက်တိုးလာတဲ့အတွက်စုစုပေါင်း 2,100 ကျော်ရှိပါတယ်။ကယောဂါနဲ့ဆက်ပြီးတော့ရင်ဆိုင်နေရပေမဲ့လည်းရုရှားအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအသွာလာကန့်သတ်မှုတွေလျှော့ချပြီးတော့လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ပြင်ဆင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးကန့်သတ်ချက်တွေကိုအစိုးရတလင်းဖိရှော့ပေးလိုက်မှာကိုသူ့အနေနဲ့ဆိုရင်ကြောင့်ဒီကနေ့လွှတ်တော်မှာထွက်ဆိုရမှာပြောဆိုမယ်လို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိသောက်သားအန်တိုနီဖောက်ချီကပြောလိုက်ပါတယ်။ကန့်သတ်မှုတွေဖိရှော့ပေးတဲ့နေရာမှာသမ္မတအင်ဖြူရဲ့အဆင့်၃ဆင့်ပါဆစ်ဆဲဆောင်ရမယ့်အကြံပြုချက်တွေကိုမလိုက်နာဘူးဆိုရင်နိုင်ငံတော်ဝန်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုအတော်များများဖြစ်လာနိုင်ကြောင်းလွှတ်တော်ကော်မတီကိုပြောကြားသွားမယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာဖောက်ချီကနယူးယောက်တိုင်းသတင်းစာနဲ့တွေ့ဆုံမင်းမြခါမှာပြောဆိုလိုက်တာပါပေါ်နကျုံမြို့နယ်ကြောက်စိတ်ကြီးရွာကနေစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသား၅ဦးကိုစစ်ရေးရင်နဲ့စစ်တွေကိုတွားပို့တဲ့အချိန်တွင်ဥပဒေနဲ့မလျော်ညီတဲ့နီးနဲ့စစ်ဆေးမင်းမြန်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစစ်စည်းကမ်းအရအရေးယူဖို့စုံစမ်းစစ်ဆေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံအင်တာနက်စာမျက်နှာမှာတင်ထားတဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပြန်ချက်မှာဖော်ပြထားချက်အရအေးအကျန်းဖက်တောင်းကျန်းသူတွေနဲ့ပတ်သက်ဆင်နွယ်တယ်လို့ယူဆသူအမျိုးသား၅ဦးကိုထိန်းသိမ်းပြီးလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုတာဧပြီလ23ရက်ကသတင်းထုတ်ပြန်ထားပါသေးတယ်။အဲ့ဒီအမျိုးသား၅ဦးကိုထပ်ပြီးတော့စစ်ဆေးဖို့နဲ့တရားဥပဒေအရတရားစွဲဆိုနိုင်ဖို့ဆိုပြီးစစ်တွေကိုပို့တဲ့အချိန်စစ်ရေးရင်ပေါ်မှာအဆောင်အဖြစ်လိုက်သွားတဲ့စစ်သားတချို့ကရိုက်နဲ့မေးမြန်းနေတာကိုရပ်ယူထားတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့ရက်ပိုင်းကအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်အဲ့ဒီလိုရိုက်နဲ့မေးမြန်းသူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်ဆိုတော့အခုထုတ်ပြန်ချက်ထွက်လာတာပါ online ပေါ်မှာပြန်နှံ့ထွက်လာတဲ့ဗီဒီယိုတစ်ခုပါဖြစ်ရတဲ့ခုကိုဆန်းစစ်ပြီးတဲ့နောက်တနည်းအားဖြင့်ဒီဖြစ်ရမှန်ကန်တဲ့ဆိုတာကိုလက်ခံပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့ဆိုရဲတပ်မတော်ရဲ့အခုလိုထုတ်ပြန်ချက်မျိုးဟာရှက်ရှားပါပါဖြစ်ပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျွန်မနှောင်းလောပါ
This program has come to you from the Voice of America, Washington.